Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလနေ့ရက်ပုံထူနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနိုင်ပါတယ်ရှင်။ကျွန်မနန်းလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပ
ါကျွန်တော်တာညူကဒီနေ့မနက်ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ဖမ်းဆီးထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်စန်းစုကြည်ကိုစစ်ကောင်စီကနေပြီးတော့နှစ်နင်းငယ်လူငင်းခွင့်ပေးလိုက်ုံနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်ပြောင်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်နောက်တော့ Ukraine drone တစ်စင်းဟာရုရှားနိုင်ငံမော်စကိုမြို့တော်က22ထပ်ဆောင်းတစ်ခုကိုထိမှန်ခဲ့တယ်ဆိုပြီးတော့ရုရှားတာဝန်ရှိသူတွေကပြောပါတယ်ဆော်ရီဒီထိတ်တန့်အောင်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားသူတေတန်ချမှတ်ခံရတဲ့တဲ့တင်ကိုလည်းဒီကနေ့ကြားရဖို့ရှိပါတယ
်ဘုံကတော့ဒိုလာဝကျိုးဦးလာဝဟိုတေတန်ပေးလိုက်တယ်ပေါ့တေတန်ကအဲဒီဟိုတော့ကျိုးပေးတဲ့တေတန်ပေးတာပေါ့နော်
အပြည့်အစုံတော့တရင်တွေပြည်မာနာဆင်ရဖို့ရှိပါတယ်။ဒါအပြင်အခက်အခဲမျိုးစုံကြောင့်ပြည်ပမှာအလုံလုံနေကြတဲ့မြန်မာအလုံသမားတွေကိုကူညီနိုင်ရေး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အားထုတ်မှုကိုလည်းမေးမြန်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ယူကရိန်းနဲ့မြန်မာတို့ရဲ့လွတ်လပ်ရေးတိုက်ပွဲအကြောင်းနဲ့အတူမြေကြီးဩဇာကမ္ဘာသလွားခီးသွားစတဲ့အစီအစဉ်တွေကိုရှုစားနာဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွေကိုကိုသားညုံနဲ့ကျွန်မနန်းလောက်ပြောပြပါမယ်ရှင်
။ဖမ်းဆီးထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်စန်းစုကြည်ကိုစစ်ကောင်စီကနေပြီးတော့နှစ်အနည်းငယ်လူငင်းခွင့်ပေးုံနဲ့မြန်မာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုပြောင်းလဲစရာမရှိဘဲနဲ့ဒေါ်စန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးခံရသူအလုံးအများဆုံးပြန်လွှတ်ဖို့တောင်းဆိုရဲဆိုပြီးတော့အမေရိကန်ပြည်ထောင်စုကနေပြီးတော့တုံ့ပြန်လိုက်ပါတယ
် Does not change our position. We remain deeply concerned by the Burma military regime's extension of the state of emergency
ဒီဖြစ်ကြောင့်မလို့ကျွန်တော်တို့ရဲ့ရည်တည်ချက်ပြောင်းလဲစရာမရှိပါဘူးအကြမ်းဖက်မှုတွေကိုတာရှည်ဖြစ်စေပြီးတော့လက်ရှိအကြက်တဲအပေါ်မှာမျက်မျက်တတနဲ့ငြင်းငြင်းအဖြစ်ထုတ်နိုင်မှုတွေကိုနှောင့်နှေးစေတဲ့နိုင်ငံတော်ရေးပေါ်ကာလထပ်တိုးမြင့်လိုက်တဲ့အပေါ်မှာလည်းအလွန်မင်းစိုးရိမ်စရာဖြစ်ရပါတယ်ဒေါ်ဆန်းစုကြည်နောက်ယာရုကနေပြီးတော့ဖယ်ရှားခံရတဲ့သမ္မတဦးဝင်းမြင့်နဲ့မတရားဖမ်းဆီးခံရသူအလုံးချက်ချင်းလွတ်ပြီးဖို့အချိန်ချင်းတောင်းဆိုနေပါတယ်ဒါရီတစုံတရာဘာမှဖြစ်မလာသေးပါဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနပြောကြည့်ဒီမက်တူးမီလာကအင်ကာနီနေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာကူညီမှုတွေခွင့်ပြုဖို့နင်နာခံစားရသူတွေအတွက်တရားမျှတမှုရှာဖွေဖို့ငြင်းငြမ်းပြီးတော့တရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်ရွက်ကြဖို့ဆိုပြီးတော့ဆက်ပြီးတိုက်တွန်းမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောကြွင်ရသူကပြောခဲ့ပါတယ်စစ်ကောင်စီဟာဒေါ်ဆန်းစုကြည်ပေါ်မှာဆွဆွဲပြစ်ဒဏ်ချထားတဲ့အမှု16မှုတွေကအမှု9မှုအတွက်ပြစ်ဒဏ်တွေကိုလူငင်းသက်သာခွင့်ပြုလိုက်တာဖြစ်ပြီးတော့တမရဦးဝင်းမြင့်ပေါ်မှာဆွဆွဲထားတဲ့အမှု10မှုတွေက2မှုကိုပြစ်ဒဏ်လူငင်းခွင့်ပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာအမှုပေါင်း16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာနေပြီးတော့6နှစ်ရှော့ပေါ့ပေးလိုက်တာဖြစ်လို့ထောင်ဒဏ်28နှစ်ကတော့ဆက်ပြီးတော့ကြားခံအောင်မှာဖြစ်ပါတယ်။ထောင်ဒဏ်12နှစ်ချမှတ်ခံတဲ့ဦးဝင်းမြင့်ကတော့လေးနှစ်ရှော့ပေါလိုက်တဲ့အတွက်ရှစ်နှစ်ဆက်ပြီးတော့ကြာခံအောင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2021ခုနှစ်စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းကလေးကမတည်ငြိမ်မှုတွေလက်နက်ကင်ပုံကံမှုတွေကအခုချိန်ထိရှိနေပါတယ်တစ်နှစ်ပဲအနာထိန်းထားမှာဆိုပြီးတော့ဂရုပြုခဲ့တဲ့စစ်ကောင်စီကအခုလိုမျိုးမတည်ငြိမ်မှုတွေကိုအကြောင်းပြပြီးတော့နိုင်ငံတော်ရဲ့ရေးပေါ်ကာလကိုအခု၄ချိန်မြောက်ဖြစ်နေ6လထပ်မံတိုးထားပါတယ်ခင်ဗျာ
အခုအောက်ကောက်လာတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဥက္ကဋ္ဌတာဝန်ကိုအမေရိကန်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးဒီကာလအတွင်းမှာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့လူခွင့်ရေးအခြေအနေတွေအကြောင်းအပအဝင်နိုင်ငံတကာကလူခွင့်ရေးချိုးဖောက်ခံရမှုတွေကိုအလေးပေးဆောင်ရွက်တော့မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်နာသောမတ်စ်ဂရင်းဖီကအင်ကာနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
is to go to visit that area so that I can highlight the plight of
American ပြည်ထောင်စုအနေနဲ့ရွှေဂျာရရဲ့အခြေအနေကိုကောင်းကောင်းသိရှိပြီးတော့ရွှေဂျာအရေးဖြစ်ရှင်းနိုင်ဖို့ကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေကြောင်းနဲ့သူကိုယ်တိုင်လည်းဘင်္ဂလားဒေ့ရှ်ကရွှေဂျာတုတ်ကဲတဲ့စခန်းတွေကိုတွားရောက်ဖို့လည်းရှိတယ်လို့တပ်အမတ်ကြီး Greenfield ကပြောပါတယ်။ဒီခီးစဉ်ကနေလုံခြုံရေးကောင်စီကိုရွှေဂျာအရေးမိမောင်းထိုးတင်ပြနိုင်ဖို့မျှော်လင့်တယ်လို့လည်းတပ်အမတ်ကြီးကပြောပါတယ်။ရွှေဂျာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းလက်တွဲပြီးတော့ရွှေဂျာရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်လို့ဆိုပါတယ်။လက်ရှိမှာလည်းအမေရိကန်ဟာရွှေဂျာရဲ့အတွက်အဓိကကူညီပေးနေတဲ့နိုင်ငံဖြစ်ပြီးတခြားအလူရှင်နိုင်ငံတွေကိုလည်းရွှေဂျာရဲ့အတွက်အကူအညီတွေပို့ပေးဖို့တပ်အမတ်ကြီးသောမတ်စ်ဂရင်းဖီးလ်ကတောင်းဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလူအခွင့်ရေးအခြေအနေတွေအပါအဝင်ယူကရိန်း၊ယေမင်၊ဆူဒန်အစရှိတဲ့ကမ္ဘာတစ်ဝန်းကလူအခွင့်ရေးချိုးဖောက်ခံရမှုတွေအကြောင်းကိုဩဂုတ်လ23ရက်နေ့မှာကျင်းပမယ်လုံခြုံရေးကောင်စီအစည်းအဝေးမှာဒီမဟုတ်ပဲတခြားဆွေးနွေးပွဲတွေမှာလည်းထည့်သွင်းဆွေးနွေးသွားမယ်လို့တပ်အမတ်ကြီးဂရင်းဖီးလ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ယူကရိန်းဒုံးဒဇင်ဟာမော်စကိုမြို့တော်က22ထပ်အဆောင်ကိုထိမှန်ခဲ့ပြီးတော့ရုရှားမြို့တော်မော်စကိုစင်ကြေဘုံမှာတော့ယူကရိန်းရဲ့ဒရုန်းနှစ်စင်းကိုရုရှားလေကြောင်းကာကွယ်ရေးကဖျက်ချနိုင်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။မော်စကိုမြို့မှာဒရုန်းထိမှန်တဲ့အဆောင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကယူကရိန်းဒရုန်းထိမှန်ခဲ့တဲ့နေရာပဲဖြစ်တယ်လို့မော်စကိုရဲ့မြို့တော်ဝန်ဆာဂီဆိုဗီယနင်းက Telegram လူမှုကွန်ရက်မှာရေးပါတယ်။အခုအင်္ဂါနေ့တိုက်ခိုက်ခံမှုမှာတော့ထိခိုက်မှုမရှိဘူးလို့သိရပါဗျ။ရုရှားနိုင်ငံတွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကတော့ဝန်ခံပြောဆိုလို့မရှိပါဘူး။ဒါပေမဲ့လည်းအခုလိုမျိုးတိုက်ခိုက်မှုတွေကအခုနောက်ပိုင်းမှာပိုပြီးတော့အဖြစ်များလာပါဗျ။ပင်လယ်နဲ့ထဲမှာရှိတဲ့ရုရှားကင်းလှည့်ရေရင်တွေကိုပိတ်မှတ်ထားတဲ့ယူကရိန်းပင်လယ်ပြင်၃ drone 3စင်းကိုရုရှားတပ်တွေဟန်တားနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကအင်္ဂါနေ့မှာပြောပါဗျ။တစ်ဖက်မှာလည်းယူကရိန်းနိုင်ငံတောင်ပိုင်းခါဆွန်မှာရုရှားလက်နက်ကြီးတွေဟာဆေးရုံတစ်ခုကိုထိမှန်ပြီးတော့ဆရာဝန်တအူးထိမှန်သိဆုံးတယ်လို့ခါဆွန်မြို့အာဏာပိုင်တွေကပြောပါတယ်။ဆေးရုံကိုအခုလိုမျိုးပိတ်ခတ်မှုတွေကုလသမဂ္ဂကလည်းပြစ်တင်ရှုံချထားပါတယ်။ခါဆွန်မြို့ရဲ့ဆေးရုံတုံကိုပျက်စီးသွားစေတဲ့လက်ခံလို့မရတဲ့ဒီတိုက်ခိုက်မှုဟာရုရှားကျူးကျော်မှုရဲ့ဆက်ဆုပ်စရာနောက်ဆက်တွဲဥပမာတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီရေးညှိနှိုင်းမှုဒန်နစ်ဘရောင်းကကြေညာချက်ထုတ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်စစ်ဆင်တဲ့ကဆိုလို့ရှင်ယူကရိန်းကကျန်းမာရေးဆောက်ရှောက်မှုဆိုင်ရာနေရာပေါင်း1000ကျော်တိုက်ခိုက်ခံရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကတည်ပြုထားပါတယ်။တချိန်ထဲမှာတော့ဆော်ဒီမှာကျင်းပမယ်ဆိုတဲ့ယူကရိန်းညီညာရေးဆွေးနွေးပွဲကိုအမေရိကန်ဆွေးရတောင်းရှိသူတွေတယောက်မှဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်။ယူကရိန်းမှာဖြစ်နေတဲ့ရုရှားစစ်ကိုဘလို့အဆုံးသတ်မလဲဆိုတဲ့ရုရှားသမ္မတရဲ့ညီညာရေးအစီအစဉ်ကိုအကောင့်ထဲဖော်ဖို့အတွက်အခုသတင်းပတ်ကောင်မှာအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ဆော်ဒီနိုင်ငံကစီစဉ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ။
အနောက်အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့တပတ်နေပါအကြာအင်ကာနေ့မှာသူနိုင်ငံသားတွေနဲ့တခြားဥရောပနိုင်ငံတွေကနိုင်ငံသားတွေကိုကယ်ထုတ်ဖို့စတင်မယ်လို့ပြင်သစ်အစိုးရကပြောပါတယ်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာတော့နိုင်ဂျာမြို့တော်နေရာမေကပြင်သစ်တန်ယုံတိုက်ခိုက်ခံခဲ့ရတာအပြင်နိုင်ဂျာမှာလေကြောင်းပြန်တက်မှုတွေပိတ်ပင်လိုက်တဲ့အတွက်အခုလိုသူနိုင်ငံသားတွေကိုကယ်ထုတ်ဖို့ဆုံးဖြတ်ခဲ့ရတာလို့ဖော်ပြထားပါတယ်အခုအချိန်မှာနိုင်ဂျာရောက်ပြင်သစ်နိုင်ငံသားတွေနဲ့သူတို့အစီအစဉ်နဲ့သူတို့နိုင်ဂျာကထွက်ခွာနိုင်တဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုဒါဂျနီကလည်းနေရာမဲရောက်သူ့နိုင်ငံသားတွေကိုအထူးကယ်ဆယ်ရေးလျင်နဲ့ကတုတ်ဖို့စီစဉ်ထားကြောင်းအင်္ဂါနေ့မှာပြောပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းနိုင်ဂျာအယတာအစိုးရအဖွဲ့ဝင်အများအပြားဖမ်းဆီးခံရမှုအပေါ်အထူးစိုးရိမ်နေကြောင်းနဲ့နိုင်ဂျာအနေနဲ့လူအခွင့်အရေးကိုအပြည့်အဝလိုက်နာဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတိုင်းပြည်ကိုပြန်သွားဖို့တောင်းဆိုထားကြောင်းဂူတရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အတွင်းရေးမှူးချုပ်ကအယတာတွေကိုအကာအကွယ်ပေးဖို့နဲ့နိုင်ဂျာမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဆောင်ရရဲ့အရေးအကြီးဆုံးအချက်ကိုလည်းအလေးပေးဖော်ပြထားပါတယ်လို့ပြောရေးဆိုခွင့်ရှိသူဖာရာဟတ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
်။ Viewing American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 1.13.3ဟိုက်ဒရိုမီတာ40 kHz 4.73 ဟိုက်ဒရိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။တရုတ်နိုင်ငံနိုင်ငံကြီးဝန်ကြီးအသစ်ဝမ်ယီကိုအမေရိကန်ပြည်ထောင်စုလာရောက်လေပတ်ဖို့တရားဝင်ဖိတ်ကြားထားတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမက်မီလာကပြောပါတယ်။တရုတ်နိုင်ငံဟာသူ့မတိုင်ခင်အရင်ဝင်ကြီးကိုရုတ်တရက်ဖိရှားခဲ့ပြီးတော့ရခိုင်သံတမန်ဟောင်းဖြစ်သူဝမ်ယူကိုပဲပြီးခဲ့တဲ့သတင်းပတ်ကခန့်ခဲ့တာပါ။ရခိုင်နိုင်ငံကြီးဝင်ကြီးရှင်ကန်းဟာလပိုင်းလောက်တောင်ဝင်ယူပြီးတော့တလကျော်လောက်လူမြင်ကွင်းကပျောက်နေခဲ့ပါတယ်။သူ့ကိုကျမကြီးကြောင့်တောင်ဝင်ကဖိရှားတာလို့တရုတ်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝင်ကြီးဒန်နီယယ်ခရစ်စတန်ဘတ်ဘရစ်နဲ့တရုတ်နိုင်ငံကြီးဌာနရဲ့မြောက်အမေရိကတိုက်နဲ့သမုဒ္ဒရာဒေသဆိုင်ရာညွှန်ကြားမှုချုပ်ယန်တိုတို့နှစ်ဦးအမေရိကန်ပြည်ထောင်စုနိုင်ငံကြီးဌာနမှတနင်္လာနေ့တွေ့ဆုံမှုအတွင်းအမေရိကန်ဘက်ကတရုတ်နိုင်ငံကြီးဝန်ကြီးကိုဖိတ်ကြားခဲ့တာဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်ဒီဖိတ်ကြားမှုကိုတရုတ်ဘက်ကလက်ခံမခံဘူးတော့မပြောဘဲနဲ့ဒီလိုတွေ့ဆုံဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့ပဲပြောခွင့်ရသူကဆိုပါတယ်ဒီဖိတ်ကြားမှုကိုလက်ခံပြီးတော့လာရောက်လည်ပတ်ဖို့မျှော်လင့်ထားကြောင်းနဲ့ဘယ်တော့ဖြစ်မလဲဆိုတာကိုတော့အချိန်တိကျတော့မတတ်မှတ်ရသေးဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမေလာကပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့မီးမြန်းတော့ဝါရှင်တန်မှာရှိတဲ့တရုတ်တိုင်ရင်ကတော့ရုပ်ချင်းဖိတ်ကြားတာမရှိပါဘူးအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ဟာအမေရိကန်နိုင်ငံကြီးဝန်ကြီးတဦးအနေနဲ့9နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့တရုတ်နိုင်ငံကိုဂျွန်လကရောက်ရှိခဲ့ပြီးတော့အဲဒီတုန်းကတော့ဝန်ကြီးဟောင်းချင်ကန်နဲ့ဂျွန်လ18ရက်နေ့မှာတွေ့ဆုံပါတယ်ဆွေးနွေးမှုတွေဟာပုံမှန်လေးလေးနဲ့အပြုသဘောဆန်းခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်တယ်လို့ဆက်လက်ဆွေးနွေးစရာတွေအတွက်တရုတ်ဝန်ကြီးချင်ကန်ကိုအမေရိကန်လာရောက်ဖို့နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကအဲဒီတုန်းကဖိတ်ကြားခဲ့ပါတယ် ချင်းငန်းဟာတရုတ်သမ္မတရှီချင်းဖင်ရဲ့လက်ထောက်ဟောင်းတူဖြစ်တယ်လို့ပဲအမေရိကန်ဆိုင်ရာတရုတ်သမ္မတကြီးဟောင်းလည်းဖြစ်ပါတယ်သူဟာပြီးခဲ့တဲ့ဒီဇင်ဘာလကနိုင်ငံရေးဝန်ကြီးဖြစ်ပြီးတဲ့နောက်ဇွန်လ25ရက်နေ့နောက်ပိုင်းတွေကအများမြင်ကွင်းကနေပြီးပျောက်နေခဲ့တာပါအခုတရုတ်နိုင်ငံရေးဝန်ကြီးတစ်ဖြစ်တဲ့ဝမ်ယီကလည်း2013ခုနှစ်ကနေပြီး2022ခုနှစ်အထိတရုတ်နိုင်ငံရေးဝန်ကြီးတာဝန်ကိုယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာ
မွန်ဂိုလီးယားဝန်ကြီးချုပ် OM ဆာနမ်ယာရာနမ်နဲ့နိုင်ငံခြားရေးဝန်ကြီးဘတ်ဆက်ဆန်ဘတ်မနိုဟာဒုတိယသမ္မတကမလာဟဲရစ်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်အမေရိကန်အကြီးအကဲအရာရှိတွေနဲ့အခုသတင်းပတ်တဲ့တွေ့ဆုံမှုအတွေ့အင်္ဂါနေ့ကဝါရှင်တန်ကိုရောက်ရှိလာပါတယ်။တဟာ2018ခုနှစ်နောက်ပိုင်းမွန်ဂိုလီးယားဝန်ကြီးချုပ်တူရဲ့အမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်လာရောက်လက်ပတ်မှုလည်းဖြစ်ပါတယ်။အောက်တိုဘာလ၂ရက်နေ့မှာမွန်ဂိုလီးယားဝန်ကြီးချုပ် OM ဆာနမ်ကိုအင်ဗီရိုမာဒုသမ္မတဟဲရစ်ကလက်ခံတွေ့ဆုံမှာပါ။ဒီခီးစဉ်အတွင်းအမေရိကန်မွန်ဂိုလီးယားမဟာဗျူဟာမိတ်ဖက်ဆက်ဆံရေးခိုင်မာအကောင်မွန်နဲ့နိုင်ငံရေးစီးပွားရေးယဉ်ကျေးမှုဆိုင်ရာပူးရဲဆောင်မှုတွေတိုးမြင့်နိုင်ဖို့ရွယ်ရဲလို့သူသမရရဲ့သတင်းပြန်ကြားရေးအတွင်းရေးမှူးခရစ်စတန်အယ်လန်ကတွစ်တာမှာသတင်းထုတ်ပြန်ထားပါတယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကနိုင်ငံခန္ဓာတစ်ခုကိုတနုနေနေကတေကန်ဘုံခွဲတိုက်ခိုက်မှုမှာသေဆုံးသူဟာ56ဦးထိတိုးလာတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဗဇိုင်းအခြေခံတဲ့နိုင်ငံရေးပါတီဖြစ်တဲ့ဒီပါတီရဲ့အလို့သမားအတူညီလာခံကိုအာဖဂန်နဲ့နေချင်းဆက်ဖြစ်တဲ့ပါကစ္စတန်နိုင်ငံဘဂျူအာလူမျိုးနွယ်စုဒေသကခါမြို့မှာတနုနေနေကျင်းပခဲ့စဉ်အတွင်းပောက်ကွဲမှုဖြစ်ခဲ့တာပါ။အခုလိုလို့ရတဲ့အမေရိကန်ပြည်ထောင်စုကတော့အပြင်းထန်ဆုံးဝေဖန်ရှုံချခဲ့ပါတယ်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကပိုလီယိုကာကွယ်ဆေးပိစကန်တစ်ခုအင်္ဂါနေ့ကတနတ်သမားတွေဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်ရဲအရာရှိနှစ်ဦးသေဆုံးခဲ့ပါတယ်။အမျိုးသားကာကွယ်ဆေးထိုးလှုပ်ရှားမှုအဖြစ်ဘလူချီစတန်ပြည်နယ်မြို့တော်ကွတ်တာကနာဝါကီလီရပ်ကွက်မှာကလေးတွေကိုပိုလီယိုကာကွယ်ဆေးထိုးနေတော့မှဘယ်အဖွဲ့ကမှမသိတဲ့အမျိုးသားနှစ်ဦးကစိုက်ကဲနဲ့လာရောက်ပြီးတော့တနတ်နဲ့ပြစ်ထွက်ပြေးသွားကြောင်းနေမြေခန့်ရဲအရာရှိအဆစ်မာဝတ်ကပြောပါတယ်ပြစ်ခတ်မှုကြောင့်ရဲအဆောင်နှစ်ဦးသေဆုံးခဲ့ပေမဲ့လို့ပိုလီယိုကာကွယ်ဆေးထိုးသူတွေကတော့ထိခိုက်ဒဏ်ရာမရှိဘဲလွတ်မြောက်ခဲ့တယ်လို့ဆိုပါတယ်ဒေသတွေမှာပိုလီယိုဆေးထိုးပေးတာတွေကိုတော့ရပ်ဆိုင်ထားကြောင်းမာဝတ်ကပြောပါတယ်ပေါ်ထူးနေမနေ့ဖက်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုသားညဦးနဲ့ကျမအနောင်လောက်ပြောပြခဲ့တာပါရှင်အခုတော့ဆက်သွယ်မြင်းမြန်ချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်လွန်ခဲ့တဲ့9နှစ်ခန့်ကမလေးရှားနိုင်ငံစီလံကောပြည်နယ်ဆာလာရန်မြို့မှာဒေတာခန် grab ကာမောင်သမားတဦးကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မြန်မာနိုင်ငံသားတဦးနဲ့နိုင်ငံခြားသားတဦးဇူလိုင်29ရက်နေ့ကတည်တံချမှတ်ခံရပါတယ်သူတို့အတွက်ဥပဒေကြောင့်အရခြေဖခွင့်နဲ့လိုအပ်တဲ့ကာအကွယ်ရရခဲ့ရလားမေးခွန်းထုတ်စရာရှိတယ်လို့မလေးရှားရောက်မြန်မာအလီယေလှုပ်ရှားသူတချို့ကပြောပါတယ်အမအေးမာကတင်ပြပို့ထားပါတယ်
မလေးရှားနိုင်ငံစီလံကောပြည်နယ်ဆလရန်မြို့မှာဒေသခံ Grab တက္ကစီသမားတဦးကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာနိုင်ငံသားတဦးနဲ့နိုင်ငံခြားသားတဦးကိုဆလရန်တရားရုံးကနေ2018ခုနှစ်ဇွန်လတုန်းကတရားစွဲဆိုခဲ့တာပါအဲ့ဒီလိုတရားစွဲဆိုပြီး9နှစ်ကြာဒီနှစ်2023ခုနှစ်ဇူလိုင်လ29ရက်နေ့ကအသက်38နှစ်အရွယ်မြန်မာနိုင်ငံသားစွာလေးနဲ့အသက်28နှစ်အရွယ်အိန္ဒိယနိုင်ငံသားတဦးကိုတေတံပေးခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုစိုးထက်သိန်းက VOA ကိုပြောပါတယ်
။ဆုံးဖြတ်လာတော့ဟိုလာဘောကျိုးဟိုလာဘောဟိုတေတံပေးလိုက်တယ်ပေါ့တေတံမှာမှအဲဟိုလာဘောကျိုးပေးတဲ့တေတံပေးတာပေါ့။ဘယ်အချိန်မှာပေးမယ်ဆိုတာမျိုးတော့မပြောတတ်ဘူး။တေတံပေးတယ်လို့တော့ကျွန်တော်တို့သိနေကြတာ
။ဒီဆုံးသူမှာလက်ပင်းညှက်ခံထားရတဲ့ဒဏ်ရာတွေရှိနေပြီးတရားခဏ်ဒီအဖြစ်တေတံပေးခံရသူနှစ်ဦးကတော့တေဆုံးသူရဲ့တက္ကစီကိုနောက်ဆုံးငှားရမ်းခဲ့ကြသူတွေလို့ပြောပါတယ်တက္ကစီကားအတွင်းသက်တေအထောက်ထားတွေကို DNA စစ်ဆေးရမှာတရားခဏ်နှစ်ဦးရဲ့ DNA တွေဖြစ်နေတာတွေ့ခဲ့ရတယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်တရားခဏ်ဖြစ်ဆွဆွဲခံရသူတွေအနေနဲ့ဥပဒေကြောင်းအရအခုအညီလုံလုံလောက်လောက်ရခဲ့ကြသလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းကိုစိုးထက်သိန်းကပြောပါတယ
် Great တတိယမှာအော်တက်တယ်ဆိုတဲ့အနေအထားကလည်းရုပ်ရည်ရဲ့ဘလို့မှလက်ခံလို့ရတဲ့အနေအထားမျိုးရှိတယ်ဗျ။ဒါပေမဲ့ဒါကတကယ်ဖြစ်သွားခဲ့တယ်ဆိုရင်လည်းအဲကျွန်တော်တို့မသိနိုင်ဘူးပေါ့နော်။ဖြစ်ရင်လည်းဖြစ်ခဲ့မှာပေါ့နော်။ဒါပေမဲ့ရေဘူးကအနေအထားကတော့အဲကနေလို့ကဒီ grant တက်စီတန်းမှာကျွန်တော်တို့ DNA ဖြည့်ချက်ရတယ်ဆိုတာကတော့ဒါကပြောတယ်ဟိုဟို public use တွေမှာအကုန်လုံးသုံးတဲ့ဟာလေ။ဒါတော့တိရလူတိုင်းရဲ့ DNA ဖြည့်ချက်တော့ရှိနေပါမယ်။မျိုးစားလည်းအူရီယာကဝယ်ပိုင်းဝယ်တော့အပြေဝပေးခဲ့လားအဲ့ဒီပုံမှာတော့တော်တော်ကြီးပေါ့ပေါ့
တရားရုံးကတော့မြန်မာအမျိုးသားစွာလေးနဲ့အိန္ဒိယအမျိုးသားဂါပီစင်းတို့နှစ်ဦးဟာ2018ခုနှစ်ဇွန်လကစီလံကောပြည်နယ်ဆလရန်မှာအသက်28နှစ်အရွယ်မလေးရှားအငှားယင်မောင်းသမားတဦးကိုတပ်ဖြတ်ခဲ့သူတွေဖြစ်အပြစ်ရှိကြောင်းက ခိုင်ခိုင်မာမာပြောဆိုပါတယ်။သူတို့နှစ်ဦးကိုထောင်ဒဏ်နှစ်ရှည်နဲ့ကြိမ်းတမ်းပေးဖို့သူတို့ရှေ့နေတွေကတောင်းဆိုခဲ့ပြီးမဲ့အယူခံငင်းပယ်ခံရပြီးတေးတမ်းပေးခံရတာဖြစ်ပါတယ်။ဆွဆွဲခံရသူနှစ်ဦးစလုံးကတော့သူတို့လူတက်မှုမကျူးလွန်ကြောင်းညင်းဆိုပြီးတရားရုံးမှာဆက်လက်ရင်ဆိုင်နေခဲ့တယ်လို့ငါးနှစ်အကြာမှာအခုလိုမျိုးတေးတမ်းချမှတ်ခံရတာပါ။မလေးရှားနိုင်ငံမှာတေးတမ်းချခံနေရတဲ့နိုင်ငံသားသား1042ဦးရှိနေပြီးအများစုကဥယျာဉ်စေဝါမှုအကြမ်းဖက်မှုစတဲ့ရာဇဝတ်မှုတွေကြောင့်ပဲဖြစ်ပါတယ်။တေးတံပေးခံရသူတွေကိုတော့ကျိုးပေးကွပ်မျက်လေးရှိပါတယ်။အခုတရားခံနှစ်ဦးစလုံးဟာမလေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်တွေအဖြစ်အတိမတ်ပြုတပ်တေခံကပ်ပြားတွေကိုကန်ဆောင်ထားသူတွေဖြစ်တယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်။
မအေးမသတင်းပေးပို့သွားရပါရှင်။သောတာရှင်များရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲဖြစ်ပေါ်လာရတဲ့အလုအမအခွင့်အရေးချိုးဖောက်ခံရမှုတွေအလုလက်မဲ့အနှုန်းတွေများလာပြီးတော့အခက်အခဲကြုံတွေ့နေရတာတွေနဲ့ပြည်ပကိုထွက်လာကြပြီးတော့အလုလုံနေကြတဲ့အလုအမတွေအတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့အလုအမဝန်ကြီးဌာနအနေနဲ့စူးစမ်းဖြေရှင်းဆောင်ရွက်ပေးတယ်လို့ပြည်ထောင်စုဝန်ကြီးနိုင်ထွန်းဖေကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်အာဏာရှင်တွေလုံးဝပပျောက်သွားနိုင်ဖို့အတွက်လည်းလက်နက်ကင်တော်လန့်ချိန်မှုမှသာဖြစ်တယ်လို့လည်းပြောပါတယ်။ညညလွင်ကမေးမြန်းတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးကနေပြန်လည်နလန့်မထူနိုင်သေးခင်မှာပဲအာဏာသိမ်းမှုထပ်မံကြုံခဲ့ရတာကြောင့်နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်တဲတွေကလုံသားစည်းကွက်ကိုထိခိုက်နေတာအပြင်အလို့အကန့်ရရှိနှုံအလို့အရေးအသွင်းနဲ့ကုန်ထုတ်စွမ်းအားစတဲ့ကဏ္ဍစုံမှာလည်းထိခိုက်ကြဆင်းနေတယ်လို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO ကပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အနာသိမ်းပြီးနောက်ပိုင်းအလို့အကန့်ရရှိနှုန်းကလည်း 54.5 ရာနှုန်းအထိကျဆင်းသွားတယ်လို့ဖော်ပြထားတာပါဒီလိုအလို့သမားတွေအခက်အခဲကြုံတွေ့နေရတာအပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပြည်တွင်းမှာရှိနေတဲ့အလို့သမားအရေးတွေသာမကပြည်ပမှာရောက်ရှိလာတဲ့အလို့သမားတွေအတွက်ပါစူးစမ်းလှုပ်ဆောင်ပေးနေတယ်လို့အလို့သမားဝန်ကြီးဌာနဝန်ကြီးနိုင်ထွန်းဖေကပြောပါတယ
်ကျွန်တော်တို့ interim ကလာမှာကကြတော့ကကျွန်တော်တို့လှုပ်တာလှုပ်နေရတယ်ဟိုအားကတော့မီတက်လောက်ဟာနဲ့ပဲပေါ့နော် on the way ဖြစ်နေတော့ဘူးပန်းတိုင်းဘူးဆိုတော့အဲ့ဒါကျွန်တော်တို့လုပ်နေတယ်အစီအမံချက်တွေတော့အများကြီးပဲကျွန်တော်တို့မီတက်လောက်ခဏပြောတယ်လို့ပြင်ဆင်ချက်တွေဟာအခြေခံချက်တွေပေါ့လေဒီအလုပ်သမားကိစ္စနဲ့ပတ်သက်လာလို့ကျွန်တော်တို့ရဲ့ဒီဝန်ကြီးဌာနအနေနဲ့ဒီဌာန6ခုရှိတယ်ပေါ့အဲ6ခုအနက်မှာကျွန်တော်တို့ခုနကပြည်တွင်းအလုပ်သမားတွေရဲ့ကိစ္စကိုအကြီးအကျယ်ကျွန်တော်တို့ပထမထားပြီးတော့ဆောင်ရွက်တယ်နောက်ပြည်ပမှာရှိတယ်ကျွန်တော်တို့ဟိုမြန်မာအလုပ်သမားအဖွဲ့အစည်းတွေပေါ့ဟိုအထူးတစ်ပြည့်ကျွန်တော်တို့ကိုရီးယားတို့ဂျပန်တို့ဒီမလေးရှားတို့နော်ဝေးတော့ထိုင်းပေါ့ထိုင်းပထမပါပဲလက်လမ်းပြတလောက်ကိုကျွန်တော်တို့ဒါလောက်ကန်နေတယ်ပေါ့ပြနေတော့ပြည်တွင်းရေရောအပြည်တွင်းမှာရှိတဲ့အလုပ်သမားတွေရောပြည်ပမှာရှိတဲ့အလုပ်သမားတွေရောထိုင်းလန်မှာတော့ကျွန်တော်ဆောင်ရွက်နေတယ်ဒါပြည်ပမှာရှိတဲ့ကျွန်တော်တို့မိုက်ဒီအလုပ်သမားတွေဆိုပြည်တွင်းမှာကြတော့အခုလူလည်းပဲကျွန်တော်ဒီတလောက်ဟာကိုခုနကဒီအချက်တွေထုတ်မယ်ဟိုခုနကစစ်တအရဟိုအွန်လိုင်းတိုက်လို့ရတလောက်ကိုကျွန်တော်တိုက်နေတာပေါ့
ဒါအပြင်စစ်အာဏာသိမ်းမှုကိုစန့်ကျင်ခဲ့ကြတဲ့ CDM အလုပ်သမားတွေအတွက်လည်းထောက်ပံ့ကူညီမှုတွေပေးနေတယ်လို့ပြောပြပါတယ
်အခုကျွန်တော်တို့လက်တလောအချိန်တွေရတော့ခုနပြောသလိုပဲကျွန်တော်တို့တော်တော်လုပ်နေပါတယ်ဒီငွေကြေးကိစ္စတွေရောခုနကကျွန်တော်တို့ CDM တွေပေါ့ CDM တွေမှာကျွန်တော်တို့အလုပ်သမားအနေနဲ့ကတော်တော်လေးကမ်းမြန်းများရှိတယ်ပေါ့နော်ရှိတဲ့ခါကျတော့ကျွန်တော်တို့ဒါဒီ NUG နဲ့တာဝန်ပေးချက်အရကျွန်တော်တို့အလှူခံတယ်ရတဲ့ငွေတွေကိုကျွန်တော်တို့ဟိုတစ်စိတ်ကံပေါ့လေနော်အဲလိုကျွန်တော်တို့အထောက်ပံ့ပေးနေတာရှိတယ် blood lodge တွေရဒါတွေပေးတယ်နောက်ပြီးတော့ဟိုခုနက online အနေနဲ့လည်းပဲသူတို့အတွက်ကျွန်တော်တို့ကြေညာချက်တွေထုတ်ပေးတယ်ပြုတယ်ဟိုလှုပ်သမားခွေရေးတွေဟိုဘယ်လောက်တိပြတိုင်းတိုင်းနည်းနည်းချင်းချင်းဖြစ်တယ်ဆိုတဲ့ဟာဘူကြတော့ကျွန်တော်တို့သိတယ်လို့မှီတဲ့လောက်နဲ့ကျွန်တော်တို့ဆောင်ရွက်လုပ်ကင်နေတယ်ပေါ့နောက်ပြီးတော့ရှေ့အလားလာအတွက်လည်းပဲအခုလိုဟိုဖောင်ဒေးရှင်းအနေနဲ့ကျွန်တော်တို့ဟိုဟာဟိုပေါ့နော်ဟိုအစင်တစိုက်ပေါ့လေဒါဟိုအရှိန်ယူပြီးတော့စပြုပြီးတော့လုပ်နေတာလည်းရှိတယ်ပေါ့ဒါအစီအမံချက်ကဟိုထင်လောက်သွားလို့တော့မရသေးတိုင်းမှီတဲ့လောက်ဟာကိုကျွန်တော်တို့ပြိုးပြီးတော့တော်လင်းရေးကာလအနေနဲ့ခုနကျွန်တော်ပြောသလိုဟိုအတွင်ကုပြောင်းရေးကာလမှာတမိတလောက်ဟာကိုတော့ကျွန်တော်တို့ဒါအထူးသဖြင့်လုပ်နေတယ်ကြိုက်နေတယ်ပေါ့
မြန်မာဒီမိုကရေစီရေးအတွက်ကတော့လက်ရှိစစ်တပ်ကိုလက်နက်ဆွဲကင်ပြီးအမြင့်ဖြတ်ချေမှုန်းရမှာဖြစ်တယ်လို့လည်းဆိုပါတယ
်။ဟုတ်ဒီစစ်အာဏာရှင်ဆိုတာအဆိုးဆုံးပါပဲဒီအာဏာရှင်အလုပ်ရှိတယ်ဒီမိုကရေစီမှာလည်းအာဏာရှင်တွေရှိတာပေါ့ကျွန်တော်တို့ရှစ်တောင်အာရှတိုက်ဖို့ကတော့တိတဲ့တိုင်းပဲဒီစစ်ရဲ့အရေးရောင်တရားအမြိုင်းကြံနေသေးတယ်ယူရားလည်းရှိတယ်နော်ကမ္ဘောဒီးယားလည်းရှိတယ်အဲ့တော့သူတို့ရဲ့အနေရီဟာတိတ်ကြီးမလွန်းတဲ့အခါကျတော့ကျွန်တော်အမြင့်တက်ချင်မုံမှဖြစ်မယ်အမြင့်ပြတ်ချင်မုံမှဖြစ်မယ်ကျွန်တော်တို့အပေါ်ရန်ကျော်ဟိုဘာညာနဲ့တိုက်နေုံနဲ့တော့မပြီးဘူးအဲ့တော့အဲ့လိုကျွန်တော်တကယ်လက်နဲ့အကူနဲ့ဒီနိုင်ငံရေးဟူစစ်ရေးကဆုံးဖြတ်တယ်ဆိုတဲ့သဘောအတိုင်းပါပဲကျွန်တော်တို့မှပြည်ဟာကျွန်တော်တို့အနေနဲ့ကပြည်သူလူထုအသေးတတိုင်းရဲ့မှပြည်ဟာကျွန်တော်တို့ဘုရုပ်နေမြတ်နေစမြောက်နိုင်ထိအမြောက်နိုင်အစိုးဆုံးပဲစစ်အာဏာရှင်ဆိုတော့တတ်တယ်ပြစ်တယ်မိရှုတယ်ပတင်းကြည့်တယ်ဟိုဆက်ရှိတည်ဖြစ်ပေါ့နော်အစိုးဆုံးဟာသူ့မှာအားလုံးရှိတယ်ဒီနေ့အထိအခုအထိပဲလုပ်နေတဲ့သဘောရှိတယ်အဲသူတို့ကိုကြတော့ကျွန်တော်တို့ကအမြင့်ပြတ်တဲ့အထိကိုကျွန်တော်တို့စီရေးရတိုင်အောင်
ဒါပြင် NUG ရဲ့အလို့သမားဝင်ကြီးဌာနအနေနဲ့ပြည်တွင်းမှာလည်းလှုပ်ဆောင်ပေးမဲ့တာဝန်ခံတွေထားရှိပြီးအလို့သမားတွေရဲ့အခက်အခဲတွေနဲ့အခွင့်အရေးတွေအတွက်စူးစမ်းဆောင်ရွက်ပေးနေမှုတွေရှိတဲ့အကြောင်းဝင်ကြီးနိုင်ထွန်းဘေးကပြောဆိုခဲ့ပါတယ်ရှင်
။မညညိုလွင်ပါရှင်။ခုတော့ရခိုင်ဘက်ကသတင်းဆက်ရအောင်ပါ။ဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှင်ကြောင့်ရခိုင်ပြည်နယ်မှာမိုးဆက်သက်ရွာပြီးတော့လေပြင်းတိုက်နေပါတယ်။ပြည်ခရက်နလကျော်မိုးခါဆိုက်ကလုန်းမုန်တိုင်းတန်းခံခဲ့ရကပြန်လဲနလန်ထူဖို့ကြိုးစားနေချိန်မှာပဲလေပြင်းမုန်တိုင်းနဲ့ထပ်ကြုံရပြီးမြို့နယ်တချို့မှာရေပေးအန္တရာယ်ဆိုရင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုညာဝင်းအောင်ပြောပြထားပါတယ်
။မိုးခါမုန်တိုင်းတန်းခံခဲ့ရပြီးနလန်ပြန်ထဖို့ခက်ခဲနေတဲ့ရခိုင်ပြည်နယ်မှာဘင်္ဂလားပင်လယ်အော်တွင်ဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှင်ကြောင့်မိုးအဆက်မပြတ်ရွာနေပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်မိုးခါမုန်တိုင်းကြောင့်နေအိမ်တွေပျက်စီးခဲ့ရတဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကာအောက်ပြန်မရောက်နိုင်သေးခင်မှာပဲအခုတစ်ချိန်မိုးကြီးလေပြင်းတန်းကတ်ခံရလို့အခက်ကြုံနေရတယ်လို့တိုင်းသားမျိုးနွယ်စုအထောက်အကူပြုကူညီကယ်ဆယ်ရေးလုပ်နေသူတူဦးဖြစ်တဲ့ဦးရွှေဖော်စင်ကပြောပါတယ်
ကျွန်တော်တို့ဒီမကြခင်မှာပဲတိုက်ခဲသွားတဲ့ဒီမုန်ခါကြောင့်လူတော်တော်များများကြည်ရတဲ့လူလုံးမှာပေါ့နော်ဒီဒုက္ခတွေစခါတစ်ခုတည်းတော့မဟုတ်ဘူးဟိုကျန်တဲ့ဒီလူမျိုးအချင်းအများစုကလေးဒီအမောကအုပ်ကိုလုံလုံချုံချုံနဲ့ရောက်ကြတာမဟုတ်ဘူးလောလောဆယ်ရာကြီးတဖို့ရတာလည်းပဲရှာလေးကြီးနဲ့ဒီအမောမှုပြီးတော့နေထိုင်ရတဲ့အချိန်မှာအခုလိုလေပြင်းမုန်တိုင်းတွေဟိုလျှောက်တန်ခွင်ဝင်ပြီးတိုက်ခဲသွားတဲ့အတွက်ပို့ပြီးတော့ဒုက္ခရောက်ကြတယ်တချို့ကအမိုးတွေရှိပြီးသားအမိုးတွေပြန်လန်ကုန်တယ်အော်နောက်ထပ်ပြန်လှုပ်ဖို့ဆိုတာလေးလောလောဆယ်အခက်အခဲတွေရှိနေကြတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီတစ်ဖက်မှာလေးဒီမိုးရတီကာလမှာဒီတုတ်ကွေးယောဂတွေတော်တော်များများဟိုဖြစ်နေကြတာပေါ့နော်အဲ့ဒီတော့ကျွန်တော်တို့ဒီဒေသခံပြည်သူလူထုအနေနဲ့ကျန်းမာရေးဆောင်ရှောမှုဟိုအခက်အခဲရှိနေတာကတကြောင်တာဝန်တွေရဲ့အခက်အခဲဟိုရှိနေတာတကြောင်နောက်ပြီးတော့တဘဝပြင်းအန္တရာယ်ကြောင်ဟိုဒုက္ခရောက်နေတာတကြောင်ပြည်သူလူထုမှာတော့ဒီဟိုတာမန်ထက်ပို့ပြီးတော့ဟိုဒုက္ခရောက်နေကြတယ်ဆိုတဲ့အနေထားကိုတော့ရောက်နေကြတယ်ဆရာ
အခုလိုမိုးကြီးလေပြင်းတိုက်ခတ်တာကြောင့်ယာယီတဲတွေနဲ့နေကြရတဲ့ဆေးဘေးဒုက္ခတွေစခန်းတော်တော်များများဒုက္ခရောက်ကြရပါတယ်ပုံနှကြိုးမျိုးတွေကရိုးတရုတ်ဆေးဘေးဒုက္ခတွေစခန်းမှာလေပြင်းတံကြောင့်နေအိမ်တချို့ပျက်စီးခဲ့ရတယ်လို့ဆေးဘေးဒုက္ခတွေဦးကျော်တန်းကပြောပါတယ
်ယာယီတဲနဲ့ပဲလုံနေတာတော့အခုထပ်ပြီးတော့မုန်းတိုက်တိုက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မှာတကယ်အခက်အခဲရှိတယ်ကျွန်တော်တို့ချိုးရင်နေရတယ်ဒါကိစ္စတခုလို့ဆိုရင်နေရတယ်မိုးလေတိုက်မှာဆိုရင်နေရတယ်အခုလေပြင်းတိုက်နေတဲ့အချိန်မှာလေကျွန်တော်တို့မှာအမှုတွေကွာပါတယ်နောက်ပြီးတော့အိမ်မှာမလုံပေးနဲ့အမှုတွေတခါကကွာပြီးတော့လေပြင်းတိုက်ပြီးတော့ရေတွေဝင်လာတယ်မိုးပြဲပြီးတော့ရေဝင်လာတာရှိတယ်တချို့တချို့အိမ်မှာလေအကာတွေပြုတ်ကျတာရှိတယ
်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအရှင်အားကောင်းလာတာကြောင့်ရခိုင်တောင်ပိုင်းကတန်တွင်းနဲ့တောင်ကုတ်မြို့နယ်တွေမှာမိုးအဆက်မပြတ်ရွာသွန်းနေပြီးဒီရေတွေစတက်နေသလိုရေဘေးအန္တရာယ်စိုးရိမ်နေရတယ်လို့တန်တွဲဒေသခံအမျိုးသမီးတဦးကလည်းပြောပါတယ
်ဒီနေ့ကတော့လုံးဝမိုးကမနှောင်းဘူးဒီနေ့လုံးရွာနေတာဒီကတော့ဒီမြို့ပေါ်မှာဒီအနိမ့်ပိုင်းတွေမှာကတော့ရေနေနေတက်နေတယ်လို့တော့ပြောတယ်ဟိုသတင်းရတာပေါ့ဟုတ်ဟုတ်ဟုတ်တန်တွဲကတော့ရေကြီးနဲ့ရေကြီးမှာတော့စိုးရိမ်ရပါတယ်ဘာဖြစ်လို့ဆိုတန်တွဲကကျတော့ဟိုလေတိုက်တာတော့ဘာလို့じゃတိတ်တော့မရှိဘူးလေဒါပေမဲ့ရေကလည်းအရင်နှစ်တည်းကအစင်လာရှိခဲ့တာပေါ့သူကရေတားကြီးရဲ့ကြီးတယ်လေဟိုတနည်းကဆိုတော့ရေတားကြီးသွားတာပေါ့အဲ့လိုမျိုးရေဆိုတော့စိုးရင်ရတာရှိပါတယ်တခြားပစ္စည်းသွားတာတွေနောက်ကုန်းဈေးဆိုင်တွေမှာပစ္စည်းသွားတာတွေ ောက်ပြီးတော့ဒီလယ်သမားတွေမှာလည်းဒါပစ္စည်းဆုံးဆုံးမှုတွေများလို့လေဟုတ်ကဲ့ဟောအဲ့လိုမျိုးစိုးရိမ်မှုတွေရှိပါတယ်ဟုတ်
မိုးလေဝသနဲ့ဇလဗီရာညွှန်ကြားရေးဦးစီးဌာနရဲ့ဩဂုတ်လ1ရက်နေ့ညနေ 3:00 ထုတ်ပြန်ချက်မှာတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ကိုရောက်ရှိနေပြီးမြန်မာနိုင်ငံမောင်တော့မြို့ရဲ့အနောက်ဘက်တောင်ဘက်ရေမိုင်105မိုင်အကွာစစ်တွေမြို့ရဲ့အနောက်မြောက်ဘက်ရေမိုင်150မိုင်ခန့်နဲ့ကြောက်ဖြူမြို့ရဲ့အနောက်မြောက်ဘက်ရေမိုင်205မိုင်ခန့်မှာပင်လယ်ပြင်ကိုဗဟုပြုတ်နေတယ်လို့ဖော်ပြထားပါတယ်ဒီမုန်တိုင်းကြောင့်မြို့ဝကျွန်းပေါ်နဲ့ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းတွေကြားရောက်ပြီးလိုင်းအလွန်ကြီးနိုင်တယ်လို့မိုးစလဌာနကသတိပေးထားပါတယ်ခင်ဗျာ
။ရခိုင်ဘက်ကသတင်းကြားခဲ့ရတာပါရှင်။ခုတော့ထိုင်းနိုင်ငံရေးဖက်ကြီးကြရအောင်ပါ။ထိုင်းနိုင်ငံမှာမေလအတွင်းကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမဲ၄ပုံ၃ပုံနေပါအနိုင်ရခဲ့ပေမဲ့လည်းဒီမိုကရေစီရေးဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာအစိုးရဖွဲ့နိုင်ဖို့ရုန်းကန်နေရတာကြောင့်လမ်းမော်ထွက်ဆန္ဒပြပွဲတွေဖြစ်ပွားလာခဲ့ပါတယ်။ရှေးယုံဆွဲ Conservative Party တွေကဖွဲ့စည်းပုံကခွင့်ပြုထားတဲ့သူတို့ရဲ့လုတ်ပိုင်ခွင့်ကိုအသုံးချပြီးတော့အတားရဖို့လှုပ်ဆောင်လာကြတဲ့အကြောင်း VG တရာဒဝန်နေတဲ့တင်ပြဖို့ထားတာကိုကိုငင်းချမ်းပြောပြထားပါတယ
်။သူတို့ရဲ့မဲတွေလစ်လူရှုခံရတယ်လို့ခံစားရတာကြောင့်ဘန်ကောက်မြို့တော်ကဆန္ဒပြသူတွေဟာစိတ်ပြက်ဒေါသထွက်နေကြပါတယ်။မေလထွေထွေရွေးကောက်ပွဲမှာထိုင်း14တန်းလောက်က Move Forward Party ကိုမဲပေးခဲ့ကြပြီးဒါဟာမဲအလုံးရဲ့၄ပုံ၃ပုံရှိပါတယ်။လူကြိုက်များတဲ့ပါတီခေါင်းဆောင် Peter Limgerenet ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်တာကိုဇွန်လလအတွင်းကျင်းပခဲ့တဲ့ရွေးကောက်ခံအောက်လွှတ်တော်နဲ့စစ်တပ်ကခန့်အပ်တဲ့အထက်လွှတ်တော်ပူးတွဲကျင်းပတဲ့အစည်းအဝေးကနှစ်ကြိမ်တိုင်ပယ်ချခဲ့ပါတယ်။ Move Forward Party ထောက်ခံသူโซโลชานีตูมารันชักกะ
แต่ว่าหลังจากนี้มันคงจะมีอย่างนี้และหนักขึ้นเรื่อยๆในทุกจังหวัด
နိုင်ငံတော်ကအခုလိုရုတ်တရက်ဆန္ဒပြရတယ်ပို့ပြီးတော့မြင်ရဖို့ရှိပါလေ။ဘန်ကောက်မြို့တစ်ခုတည်းမှာလည်းမဟုတ်ပါဘူး။လူတို့ကနှိုးကြလာပါပြီ။ဒီဆန္ဒပြပွဲတွေကစီးပွားရေးကိုထိခိုက်နိုင်ပါလေ။ထိုင်းမင်းတွေအောက်ဆုံးကိုရောက်ပြီးရင်တော့အထက်ကိုပြန်တက်မှာပါပဲ
။ Move Forward Party ကအောက်လွှတ်တော်အမတ်နေရ900မှာ312နေရကိုညွန်ပေါင်းအဖွဲ့တွေပါဖို့စီးရုံးနိုင်ခဲ့ပေမဲ့လေအစိုးရဖွဲ့ဖို့မှာတော့ Conservative တွေကပိတ်ဆို့ထားခဲ့ပါတယ်။ဖိထရဲ့ဦးဆောင်မှုအောက်မှာMove Forward Party အနေနဲ့စစ်တပ်ကိုနိုင်ငံရေးတဲကဖယ်ထုတ်ဖို့နဲ့ပိုပြီးမျှတတဲ့ဒီမိုကရက်တစ်လူအတိုင်းဝိုင်းကိုတည်ဆောက်ဖို့တောင်းဆိုခဲ့တာပါ။အရေးအကြီးဆုံးကတော့ဘရင်စနစ်ကိုဝေဖန်တာတွေကိုတားမြစ်ထားတဲ့တော်ဝင်အသေးဖြတ်မှုဥပဒေကိုပြုပြင်ပြောင်းလဲလိုတာဖြစ်ပြီး Conservative တွေကဒါကိုလုံးဝလက်မခံပါဘူး။ဒါကြောင့်ဖိထဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာပြက်လူနီးပါးဖြစ်နေပြီးမီဒီယာကုမ္ပဏီမှာရှယ်ယာပါထားတဲ့အမှုမပြီးမချင်းဖွဲ့စည်းပုံခုံရုံးကနေဖီတာကိုလည်းဇူလိုင်လ19ရက်နေ့ကအမတ်အဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်။အရင်ဝင်ကြီးချုပ်ဟောင်းဘီလီယနာတထေးကြီးသက်စင်ရှီနာဝက်ပါတီရဲ့ဖွေထိုင်းပါတီကိုဖျက်ကျော်ပြီး Move Forward ပါတီကအနိုင်ရလာတာပါ။15နှစ်ခန့်ပြည်ပကိုရှောင်တိန်နေရတဲ့မစ္စတာသက်စင်ဟာဩဂုတ်လ10ရက်နေ့အကျော်မှာထိုင်းကိုပြန်လာမယ်လို့ခန့်မှန်းထားပြီးဖွေထိုင်းပါတီအာဏာရဖို့ချိန်ကိုက်လှုပ်ဆောင်တာလို့လည်းယူဆကြပါတယ်။ဒါကြောင့်အင်ချမ်းပြည်တထေးကြီးစီတာတာဗစ်စင်တို့မဟုတ်တဆင်ရဲ့အငဲဆုံးသမီးပေတုံတန်ရှီနာဝတ်တို့ဝင်ကြီးချုပ်ဖြစ်လာမလားဆိုပြီးခံမှန်းနေတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအောင်မြင်ဖို့ဆိုရင်တော့ညွန်ပေါင်းအဖွဲ့အနေနဲ့စစ်တပ်နဲ့ဆက်နွယ်တဲ့ပါတီတွေနဲ့ခက်ခက်ခဲခဲမဟာမိတ်ဖွဲ့ဖို့လိုတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါမျိုးမဟာမိတ်ဖွဲ့တာကို Move Forward Party ထောက်ခံသူဆရီရက်ပီတန်တဝန်တို့လိုလူတွေကလက်မခံပါဘူ
း။မန်လိုက်အင်မတန်မမ
စိတ်ခံစားချက်တွေအများကြီးရှိပါတယ်။ကျမတို့လည်းပင်ပန်းနေပါပြီ။ဒေါသလည်းထွက်ပါတယ်။လက်စားလည်းခြေကျင်ပါတယ်။အခုလိုအာနာရှင်ဟောင်းကိုဘလောက်ကြာကြာရင်ဆိုင်တိုက်ရမလဲမသိပါဘူး။မျောလင့်ချက်တော့ရှိပါတယ်။အခုတိုက်နေတာကိုရက်လိုက်လို့လည်းမရပါဘူး။ရက်လိုက်ရင်ဆက်ပြီးတော့ဖိနှိပ်ခံနေရမှာပါ
။ဒီမိုကရေစီရေးကတော့နောက်တစ်ခါထပ်ပြီးနှောင့်နှေးခဲ့ပါပြီ။ဒါပေမဲ့ဒီတစ်ခါပိတ်ပင်ထားလို့တော့ရမှာမဟုတ်ပါဘူးခင်ဗျာ
ထိုင်းနိုင်ငံရဲ့အခြေအနေကိုငင်းချမ်းတင်ပြခဲ့တာပါရှင် VOA American အတန်းရဲ့ပုံထုနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 50တို့ကနေဆက်ပြီးတော့အတန်းလွှင့်နေပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ One Click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။VOA American အတန်ရဲ့ပုံလို့နဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုဆက်ပြီးတော့ကြားကြရမယ့်ဒုတိယပိုင်းနိုင်ရွယ်မှာတော့မြေကြီးဩဇာအစီအစဉ်နဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအပြင်ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေကိုလည်းကြားရဖို့ရှိပါတယ်။အခုအရင်ဆုံးတော့ယူကရိန်းနဲ့မြန်မာလူမျိုးရေးတိုက်ပွဲတွေအကြောင်းအရင်ဆုံးတင်ဆက်ပေးချင်ပါတယ်။ရုရှားကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံရဲ့စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်နေတဲ့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုအကြားတူညီချက်ကွဲလွဲချက်တွေကိုနှိုင်းယှဉ်တဲ့အပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ချင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်အတွက်ဟောက်စာကတင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်တို့မြန်မာအရေးနဲ့ယူကရိန်းရေးကိုနှိုင်းယှဉ်ရမယ်ဆိုရင်တစ်ဖက်မှာတူညီတဲ့အချက်တွေရှိလို့တစ်ဖက်မှာကွာခြားချက်တွေလည်းရှိရပါတော့နော်အမေရိကန်ပြည်ထောင်စုပန်စတိတ်တက္ကသိုလ်မှာပြည်ပြည်ဆိုင်ရာနိုင်ငံရေးဘာသာရေးတင်ယူလေ့လာနေတဲ့လူငယ်သူပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာစစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းမှာပဲရုရှားနိုင်ငံကယူကရိန်းနိုင်ငံကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့ပါတယ်မြန်မာနိုင်ငံထဲမှာလည်းအာဏာသိမ်းစစ်တပ်ကိုနိုင်ငံရေးအင်အားစုတွေကနေ့စဉ်နေ့မြတွန်းလှန်တိုက်ပွဲဝင်နေကြပါတယ်အလားတူပဲယူကရိန်းစစ်တပ်ကရုရှားစစ်တပ်တွေကိုသူ့နိုင်ငံထဲကနေထွက်သွားဖို့အတွက်နေ့စဉ်နေ့မြအရှိန်အဟုန်မြင့်တိုက်ထုတ်နေကြပါတယ်ယူကရိန်းရေးနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်စစ်ရေးအကူအညီတွေနိုင်ငံတကာကပေးအပ်တာမရှိသလောက်ဖြစ်သလိုအားပေးထောက်ခံမှုအပိုင်းမှာလည်းအားမလို့အားမရဝေဖန်တာမျိုးကြားနေရပါတယ်။ဘာကြောင့်ပဲလို့စံနှုန်းတွေကြောင့်မြန်မာရေးနဲ့ယူကရိန်းရေးကွဲပြားခြားနားနေရလဲဆိုတာကိုနိုင်ငံရေးလှစ်လာသုံးသပ်သူတွေရဲ့ပြောကြားချက်ကိုကျွန်တော်တို့နားထောင်ကြအောင်
။ပထမဆုံးကျွန်တော်တို့ကြွားချချက်အချက်ကိုကျွန်တော်ပြောပြမယ်ပေါ့နော်။ပထမတစ်ချက်အနေနဲ့ကတော့ဒီယူကရိန်းအရေးဟာကမ္ဘာအရေးပုံစံမျိုးဖြစ်လာခဲ့တယ်။ဘာလို့လဲဆိုတော့ယူကရိန်းရဲ့အဓိကရန်သူကအခုကရုရှားနဲ့စစ်တိုက်နေရပေါ့နော်စစ်တိုက်နေတော့နိုင်ငံတကာအခင်းချင်းတွေကလည်းဒီအခင်းချင်းကပြောမယ်ဆိုလို့ရှိရင်ဒီအမေရိကန်အပါအဝင်အနောက်ဥရောပတိုင်းပြည်တွေဒီ liberal democracy ပေါ့နော် liberal democracy တိုင်းပြည်တွေကကျွန်တော်တို့ဒီယူကရိန်းသမ္မတဇလန်စကီဦးဆောင်တဲ့အုပ်စုကိုကျွန်တော်တို့ကဒီကြောထောက်နောက်ခံပြုပြီးတော့မှဒီရုရှားကိုပြန်ပြီးတော့မှထိုးနှက်တဲ့ပွဲပုံစံမျိုးဖြစ်တယ်ပေါ့နော်ဒါကယူကရိန်းရဲ့အခင်းအကျင်းပေါ့မြန်မာအခင်းအကျင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာကအလုံးတည်ကြတဲ့အတိုင်းဒီ2021 February မှာဗမာမင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုကတိုင်းပြည်ရဲ့အာဏာကိုသိမ်းလိုက်တယ်သိမ်းတဲ့အခါမှာကျွန်တော်တို့အတိုက်ခံအုပ်စုတွေပေါ်လာပြီးတော့မှဒီဒီမိုကရေစီရေးလိုလာတဲ့အုပ်စုအနေနဲ့ပေါ်လာပြီးတော့မှကိုယ်နိုင်ငံအထက်မှာပဲဖြစ်ပျက်တဲ့အခင်းအကျင်းတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒါကတော့ဟိုယူကရိန်းနဲ့မြန်မာကြားကကွာခြားချက်လို့ပြောလို့ရမယ်ပေါ့ဒီတူညီတဲ့အချက်တွေကဘာလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာအခင်းအကျင်းကပြောမယ်ဆိုလို့ရှိရင်အကျိုးစီးပွားဆွတ်ဖက်မှုတွေကဒီတွတ်တူတွေပေါ့နော်ကျွန်တော်တို့ဗမာပြည်အခင်းအကျင်းမှာရှိမယ်ဆိုလို့ရှိရင်ဒီမင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုကိုကျွန်တော်တို့ရုရှားတို့ရုရှားကနေကျွန်တော်တို့ဟိုလလလလဂျိုးဆူပြီးတော့မှထောက်ခံအားပေးတာတွေရှိတယ်တစ်ဖက်မှာဒီတရုတ်ဆိုလို့ရှိရင်လည်းဗမာစစ်တပ်ကိုပေါ်ထားတဲ့ policy လည်းရှိသလိုဒီတိုင်းတလဲနဲ့ကင်ပေါ်ထားတဲ့ policy အတိုက်ခံအုပ်စုတွေပေါ်ထားတဲ့ policy ဆိုလိုတာရှင်းနေလျှောက်တာပြလဲဆွဲတာဆိုတဲ့ပုံစံမျိုးသွားတာရှိတယ်ပေါ့နော်ဟိုအဲ့ဒါကမြန်မာပြည်အခင်းအကျင်းမှာတွေ့ရတဲ့ဟာပေါ့ဒီ now ဒီ Ukraine ကိစ္စကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင် Ukraine မှာကဒီပေါ့နော်ဒီအနောက်ဥရောပတိုင်းပြည်တွေနောက်တစ်ခုက American ပေါ့နော်သူတို့ကဒီ liberal democracy အုပ်စုတွေက Zelensky ကိုကျွန်တော်တို့ကထောက်ခံပြီးတော့မှ Russia ကိုသွားပြီးထိုးစစ်ဆင်တဲ့ပုံစံမျိုးပေါ့နော်ဆိုတော့အကျိုးစီးပွားတွေနိုင်ငံတကာရဲ့ပြည်ပဆိုင်ရာအကျိုးစီးပွားတွေဆော့ဖက်တာကိုကျွန်တော်တို့ကသွားတွေ့ရတယ်အခုဗမာပြည်မှာဆိုလို့ရှိရင်နိုင်ငံရဲ့အကြက်တွေကပေါ်နေပြီဆိုတာကဒီဗမာပြည်မှာအခုအာဏာသိမ်းပြီးပေါ်လာတဲ့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ်လာတဲ့အတိုက်ခံလက်နက်ကင်တော်၎င်းနိုင်ငံရေးနည်းဖြစ်ရှိမဲ့အုပ်စုတော်လည်းကောင်းသူတို့ကစစ်တပ်ကိုအပြတ်တိုက်မယ်ပေါ့နော်ဆိုတော့စစ်တပ်ကိုအပြတ်တိုက်မယ်ဆိုတဲ့နေရာမှာကျွန်တော်တို့က politically back up low period, the American, the Europa time, the back up low period. The Pamale, General Tainalanega, Osuri, Jarema, or the young Josiba Sashadari Shire, the now song, the how the Yidam Mohammed Dongwe, Toklare, State Bank of Jimmy Soloshi, the Nanganja Yinin Yun and Murigo, Pamapi Yamashi, Nanganja Yin Yun and Murigo, Tipa no Shedderu, Titi Yu Mesore, them Yuri Tolarabon, Sura, Josiba, Josiba, Ka Amyaji Pawin, Pamapi, Pidrima, Josiba, Amyai Pawin, so I do yare. Tony Duzabe, General D. Ukraine Male.
ဒီလိုပေါ့နော်ဒီဟိုစီးပွားရေးတန်ခက်ပိတ်ဆို့တန်ခက်တာတွေလုတ်တယ်ရုရှားနဲ့ထိတဲ့တွေ့တာတွေလုတ်တယ်အဲ့ဒါတွေရှိရပေါ့နော်ဆိုတော့ဟိုပမာပီနဲ့ရုရှားဒီယူကရိန်းနဲ့ကြာကအဖြစ်ပြက်တွေကတူတာလည်းရှိရတယ်ကျွန်တော်တစ်ဖက်မှာကွဲလွဲတဲ့အချက်တွေလည်းရှိရပေါ့နော်အခုကြားခဲ့ရတာကတော့မြမအရေးနဲ့ယူကရိန်းရေးဘလို့ကွဲပြားခြားနားချက်ရှိနေလဲဆိုတာကိုဆက်လက်ပြီးတော့
ဒီစပီတော့မှာဖြစ်ပါတယ်ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါယူကရိန်းနဲ့မြန်မာကြားလွတ်မြောက်ရေးတိုက်ပွဲတွေအကြောင်း VOA မြန်မာပိုင်းအစီအစဉ်အတွက်ဟောင်းစာကတင်ပြခဲ့တာပါရှင်အခုတော့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့မြေစီဩစာအစီအစဉ်အလေးရောက်ပါပြီ စကိုင်းတိုင်းအတွင်းကဒေတာဆိုင်ရာပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေဟာလက်နက်ကင်လှုပ်ရှားမှုရေရှည်ရပ်တည်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဒေတာခံတွေရဲ့ဆက်ပြောရေးလုပ်ငန်းတွေမှာပါဝင်ရောက်လုပ်ကိုင်နေပါတယ်ဒီအကြောင်းလေ့လာစုံစမ်းထားတဲ့ကိုခေမောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာဒေတာဆိုင်ရာပြည်သူကာကွယ်ရေး
ဆက်တည်ဖြစ်ပွားရတဲ့ရဲ့စစ်အာဏာသိမ်းပြီးနောက်မြန်မာတိုင်းငံလုံးငြိမ်းချမ်းစွာအုံကြွစန့်ကျင်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်ကောင်စီကိုစကိုင်းတိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေကပထမဆုံးရရလက်နက်ဆွဲကင်တိုက်ခိုက်ခဲ့ကြပါတယ်။ အဲ့ဒီအတွက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေဟာအလှူငွေတွေကိုလည်းအဆက်မပြတ်ရရှိကြပြီးလက်နက်ကင်လှုပ်ရှားမှုကိုအဆက်မပြတ်လုပ်နိုင်ကြပါတယ်။
ဒီပရင်ဆွေဖို့ပေါ့နော်အဲ့ဒီဘက်မှာလဲဒေသခံတောင်သူတွေအထွက်ပြေးတဲ့အခါမှာဒီပီဒီရဲ့ရဲဘော်တွေတိုက်ပွဲနားတဲ့အချိန်မှာသူတို့ကူပြီးတော့ဝိုင်းရှိပေးတာလို့နောက်စစ်ကောင်စီစစ်ကြောင်းနဲ့ကြီးလာတဲ့အခါမှာဒီလေခွက်ကြီးကဒီရွာမှာရှိတဲ့လေရိတ်တဲ့သူတွေအိုင်အားနဲ့ဘယ်လိုလုပ်ဒီရဲဘော်တွေကနေအင်အားတရာကိုးစင်နဲ့ဝိုင်းရှိပေးတာလို့ဒါမျိုးတွေတော့ရှိတယ်တော့တခြားအဖွ တောင်သူတွေကစီဗီရဲ့ဆောင်ရတဲ့လုံသမားမကော်နိုင်တဲ့လူတွေရှိရင်အဲအဲ့လိုဟာတွေဝိုင်းကူပြီးတော့ရှိသိမ့်ပေးတာတော့ကြည်လိုက်တဲ့ထည့်ပေးတာတော့ဒါမျိုးတွေလည်းလုပ်တယ်ပေါ့အဲ့လိုနှစ်မျိုးလုပ်တယ်တရင်တွေကကူညီတာအဲ့နှစ်မျိုးရှိရချုပ်ဖွဲ့တွေကတော့ဒါဟိုစိုက်ပျိုးရေးနဲ့မွေးမြူရေးအားသုံးခွန်ဆိုင်လုပ်တဲ့အဖွဲ့အစည်းတွေလည်းရှိတယ်အဲ့ချို့ကတော့ဒီဟင်းစားလောက်ပေါ့နော်ဘူးဖေယုံရုပ်ကျန်ရပါ냐ပေါ့နော်အဲ့လောက်ပဲကိုကိုတိုင်ရဲ့ဒီခါလောက်ပဲလောက်တာရှိတယ်အဲတချို့လေယာမီတွေပါလိစပေးဆောင်ရင်းနဲ့ဒီပါကိုပြန်မကတ်တော့လှူထားတဲ့ဟာတွေလေဆိုင်ပြီးတော့ဟိုတိုက်ရိုက်ခါအတွက်လုပ်တဲ့ဟာတွေလည်းရှိတယ်ဒီစပေးတဲ့နဲ့အတွက်ကြောင့်လေယာမီတွေကတောင်သူတွေလုံးမဲ့သူမရှိတဲ့ဟာတွေရှိတယ်ပေါ့နော်နောက်တစ်ခါတော့ဖြည့်ဆည်းသွားတဲ့ဟာတွေရှိတယ်မိရှုသွားစပားကနေမိရှုသွားတဲ့ဟာတွေရှိတယ်ဘာပဲဖြစ်ဖြစ်ဘလို့ဖြစ်ဖြစ်ပေါ့ရှိတဲ့အချိန်ရတဲ့အချိန်ကိုတော့တော်လိုင်းအင်အားစုတရက်အနေနဲ့စိုက်ပျိုးရေးကတော့အဲ့လိုလုပ်တယ်ကျွန်တော်တို့လိုပဲအဖွဲ့နဲ့တစ်ဖွဲ့တွေ့တဲ့အခါမှာအဲ့လိုစိုက်ပျိုးတာတွေအများကြီးရှိချို့ဆိုရင်အားရလောက်တယ် เอการิไซไซจาละตุซุเซเอกาเนาะงาเอกาเนาะระดามูริสิเดบ่เนาะในเอกาตรงเอกาตมาริหนูตัดเอกาตรงลงเดเนาะตะเพตะลั้นอะเลยเวอีตูริกูยีเดบ่กูละลั้นมีตะลောက်โหไนนะลောက်กูลุถ่าเดตะโพลောက်เปสิเดแต่แม้ชิชิหนิดีตัวတော့จูเต็มပြီးတော့ဒီပြင်စင်နာတို့လောက်ไก่နာတို့ဒါမျိုးတွေတော့ရှိရတယ်လက်လမ်းမီတလောက်တော့စိုက်ကြပြောကြတယ်ပေါ့ချိုးကြလည်းမြူးခက်ခဲရှိတယ်မြူးလို့ວ່າတော့ခက်ခဲရှိတဲ့ခါရတော့အဆင်ပြေတဲ့
data ma sit kaung si ko let nat kan tai khai ni ja de data ka gwe yi tat phwe pdf twi ha le data kan pi du rue ye site pyo ye rue ma nain da law win yaw lou kan ku ni ni ja ba de ari twa ta cho pi du rue ga tu ro pai ya kin rue paw ma site pyo bo khwin pe ku ni da rue shi ja ba de ဒါ အပြင် ခြေလက် တွေ မှာ site ပြုတ် ရေး အတွက် လौသား ရှားပါး နေတာကို လဲ တစ်ဖက် တစ်လမ်း က နေ PDF တွေ က ဖြည့်စည်း ကူညီ ပေး နေ ကြပြီး ရန်ပုံငွေ အတွက် လौအား က ယူတာ တွေ လဲ ရှိ ကြပါတယ် ဒါနဲ့ ပတ်သက်ပြီး လဲ ချင်းတွင်းမြစ် အောက်ပိုင်း အရှေ့ဘက်ကန်က ထောက်ပို့ တာဝန် ယူထားတဲ့ PDF ရဲဘော် တယောက် က အခုလို ပြောပါတယ်
ဟိုလို နောက်ပိုင်း ရောက်လို့ ကျတော့ ဘယ်လို ပြောရမလဲ အလှူခံ နေ လို့ လဲ မပြီး ဘူး ဆိုတော့ ကျတော့ ဟို ကိုယ့် ဘက်က site ပြုတ် ရေး ပဲ ရှိ ရဆိုတော့ site ပြုတ် ရေး နဲ့ လဲ ပြန်ပြီး တော်လိုင်း ရေး တော့ လောက်ရတာပေါ့ ပြောရင်းနဲ့ပတ်သက်ရင်တော့သူတို့အဲ့ဒီဘုံမနေလင်းလဲလှုပ်လို့မရဘူးဗျာဒီတိုင်းရွာဆိုတော့ကျတော့ရွာဘက်တွေမှာအဲ့လိုစိုက်ပျိုးရေးနေနဲ့အဲ့လိုရံမုံငွေရှာတဲ့ဟာတွေအဲ့လိုမျိုးတွေလည်းရှိတယ်ပြီးတော့ကျတော့ကိုပိုင်အဲ့လိုမျိုးအိုက်ဟာဘက်ကနေလည်းတစ်ခါပြန်ဝင်အောင်ကြက်တွင်နေပါလေရှိတယ်ကြက်တွင်နေပါလေလှုပ်တာဆိုတော့ကျတော့အဲ့လိုပီပီအဖွဲ့ဓာတ်တွေကိုအဲ့လိုမျိုးသူ
ကျက်တွင်ကျက်တွင်ကလာတော့အဲ့လိုအမျိုးတွေရှိတယ်။စောပိုင်းတော့ကျွန်တော်ဒီတိုင်းပဲအဲ့ဒီတပ်ပုံတွေပါရရစားဒီတိုင်းဖိုးပုံကတော့မတင်တာတွေရှိတယ်စောပိုင်းတော့အဲဒီစောလိုင်းကြီးကကြားလာတာကြားလာတယ်မရပါဘူးကြာအဲ့လိုမျိုးဟိုလူခန်းတွေတို့လည်းမပြည့်ဘူးဆိုတော့ကျတော့ဒီတိုင်းကိုယ်ကလည်းတပိုင်းတိုင်းအဲ့လိုမျိုးမရှင်းနေပါဘူးမရှိတဲ့အခါအဲ့လိုမျိုးသူတို့ရံမွေရအောင်ဆိုပဲကြာ
ကိုလိုအားကနဲ့ကိုပေါ်ရအဲ့လိုတွားပြကြတော့ရံမွေရှာရတဲ့အားတွေအဲ့လိုစိုက်ပျိုးရေးတဲမှာလည်းအဲ့လိုရှိတယ်အဲ့ပြည်ရဲ့အဖွဲ့ဝင်တွေကလည်းလမ်းမွေရှာရတဲ့အားတွေအဲ့လိုမျိုးတွေရှိတယ်အလားတူချင်းပြည်နယ်မှာလည်းတောင်ရလုပ်ငန်းတွေလုတ်ကင်နိုင်ခြင်းမရှိကြပေမဲ့ချင်းမျိုးသားတပ်ဦးCNF နဲ့ချင်းပြည်သူကာကွယ်ရေးCDF တပ်ဖွဲ့တွေဟာစစ်ကြောင်းထွက်ရာတလျှောက်တောင်ဆောင်တွေမ
ဒီကတော့ဟင်းတီဟင်းရတလောက်ပဲအခုလောလောဆယ်နေထားမှာတော့လောက်ကြတယ်ချစ်ချီပြီးမမဟိုဘယ်နဲ့အဲ့ဒီနည်းနည်းစင်ကြည်တဲ့နေရာမှာရခင်လိုမျိုးလို့ပြီးတော့သူတို့ဟင်းတီဟင်းရတလောက်ပဲအခုလောလောဆယ်နေထားမှာတော့လောက်ကြတယ်ချစ်ချီပြီးမမဟိုဘယ်နဲ့အဲ့ဒီနည်းနည်းစင်ကြည်တဲ့နေရာမှာရခင်လိုမျိုးလို့ပြီးတော့သူတို့ဟင်းတီဟင်းရစိုက်ကြတယ်မုန်ဟင်းခင်းလို့မျိုးပေါ့နော်အဲ့လိုမျိုးပဲတလို့လောက်ကြတယ်အဓိကမုန်ဟင်းခင်းတလို့လုံနိုင်ကြတာပေါ့နော်အလောဆယ်စားနိုင်ဖို့အတွက်ပေါ့နော်အဲ့လိုခင်းလေးတလို့လောက်ကြတာတော့နေရာတကာမှာတော့အများကြီးရှိတာပေါ့နော်အဓိကတော့ရသူမင်းမြင်နိုင်အောင်တတိလေးပဲလောက်ကြတယ်လုံချုံရေးရလဲအဲ့လိုမဖြစ်နိုင်တော့ဘူးအဲတပိုင်းတနိုင်ပေါ့နော်အဲ့လိုပဲတလို့လောက်ကြတယ်အဓိကတော့ဒီကြောင့်မင်းမြင်နိုင်အောင်လဲဖြ
ကျွန်တော်တို့မြန်မာအရေးနဲ့ယူကရိန်းတုံ့ပြန်တော်လှန်ကြတာဟာအများစုကကြေးလက်ဒေသတွေကတောင်သူလယ်သမားတောင်ယာသမားတွေဖြစ်ကြပါတယ်သူတို့တွေဟာလေယာဉ်စိုက်ပျိုးရေးတောင်ယာစိုက်ပျိုးရေးတွေကိုစစ်ကောင်စီတပ်တွေရဲ့ရန်ကြောင့်ကောင်းကောင်းမပြုတ်လုပ်နိုင်ကြတော့ဘဲနောက်ဆုံးမှာရွေးစရာလမ်းမရှိဘဲလက်နက်ကင်တော်လှန်ရေးတစ်ခုတည်းကိုပဲယူရေးချေခဲ့ကြရတာဖြစ်ပါတယ်
အဲ့ဒီအတွက်ရေရှည်ရက်တိနိုင်ဖို့အတွက်သူတို့တက်ကြွနဲ့စိုက်ပျိုးရေးကနေရိတ်ခါရရှိရေးလုံဆောင်နေကြတာဖြစ်ပါတယ်ခင်ဗျာကိုခင်မောင်ဆွမ်းတင်ဆက်နေတဲ့မြေကြီးဩဇာအစီအစဉ်ကိုကြားခဲ့ရပါရှင်ခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာကိုကြားကြရအောင်ပါအမေရိကန်သမ္မတဟောင်းတွန်နယ်ထရမ်ပါသူ့အပေါ်နောက်ထပ်ဆွဲချက်တင်ထားတာတွေနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံရေးအရ
Pennsylvania pine ma sinini ga jin ba de me swe si yong bwe atwin American tamara hong Donald Trump ga tu po swe che tin cha ra ri ha a che mye mi shi bu so bi pyo ba de
These are ridiculous and
dice su swe che di ha long wa a de be mi shi ba u tamara long phit pho thai kha pye ni du go ma kaung jan ni ja da ba
2024 American tamara yue kaup pwe ma Republican ko za pyu tamara ko sa le long phit la bu Trump ga myo len ni da wa Trump ma hlyo wet mat tan nwe ko pop pop sa sa tain si ga de so re so swe chin ne pat tat lu tu po song san sit se ya ma ja win han ta nau shet khe de so pi pi dang lu shi ni re ga lun ga de cha ta re ni ga nau that ya zwe mu tou mu ne that to swe che tin lai da wa thwet paw la de thau tha tit twe re ma tu po mu po chi le nai ne CCTV lun jo ye camera ga yai ku tha de video re ko phyat pho Trump ma tu ye win nan nwe ko khain si ga de so pi Trump ye yue kaup pwe pyan bet tu ga aku lo pyo wa de
This was the withholding of
Donald Trump ni ne matan ni byan be wo su ya taung khan ka bi me le tu wa di shwe wet matan ni wo tain si tha ka ba de pyan ma be yong de mho ba tu ba ma shi wu lo le lein pyo ka ba de
Republican tamara ko sile long tu ga le da ha Trump a paw nai ngai yin a ya me set swun thin aw lout da phit de lo pyo su pi tu da tamara phit yue khan ya yin Trump ko lun nyin kwe be ma lo pyo wa de
I absolutely think the right answer
အတွက်အကောင်းဆုံးအဖြေကတော့ပြီးခဲ့တဲ့ဖြစ်ရပ်တွေကိုအတိတ်မှာပဲထားခဲ့ဖို့ပ
ါတခြားတစ်ဖက်မှာလည်းသမ္မတဂျိုးဘိုင်ဒန်သားဟန်တာဘိုင်ဒန်ကိစ္စပါဟန်တာဘိုင်ဒန်ဟာအခွန်ဆောင်မှုပြက်ကွက်တာကြောင့်တရားစွဲဆိုခံထားရတာပါဒါပေမဲ့ကြားခံရတဲ့ပြစ်ဒဏ်ရော့အောင်အပြစ်ရှိကြောင်းဝန်ခံဖို့ပြည်လုံးနဲ့ညှိနှိုင်းသဘောတူထားခဲ့တာမှာပြည်ထောင်စုတရားသူကြီးတဦးကလက်မခံဘဲထွက်ဆိုချက်ပြန်လည်ပြင်ဆင်ရေးသားဖို့အမိန့်ထုတ်ခဲ့ပါတယ်
It's relatively easy to
Mr. Biden ကအပြစ်ရှိကြောင်းထွက်ဆိုမယ်ဆိုရင်တော့ပြင်ဆင်ရတာလွယ်ပါတယ်။အဲ့လိုလုပ်တာကသူ့အတွက်လည်းအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်
။အောက်လတော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy ကလည်းသမ္မတ Biden ဟာငွေကြေးအလွယ်သုံးစားလုပ်တယ်ဆိုပြီးတရားစွဲဆိုနိုင်မှုအတွက်စုံစမ်းစစ်ဆေးဖို့ပြောဆိုခဲ့ပါတယ်။တချို့ Republican တွေကတော့ American ပြည်ထောင်စုအနေနဲ့အလေးထားဖြေရှင်းရမယ့်တခြားကိစ္စရပ်တွေရှိသေးကြောင်းထောက်ပြပါတယ်။
America's got amazing problems.
ဆေးချမ်းမရေးမူရထုံထိုင်းစေတဲ့ opioid ဆေးသုံးဆွဲမှုနေဆက်ရေးရလူပြဿနာကြီးတွေအမေရိကန်အနေနဲ့ရင်ဆိုင်နေရတာပါကျွန်တော်သာဆိုရင်တော့ဒီလိုပြဿနာတွေကိုဖြေရှင်းဖို့အာရုံစိုက်ကြိုးပမ်းမှာပ
ါသမ္မတဘိုင်ဒန်ကတော့သူ့အပေါ်တရားစွဲဖို့ကြိုးစားတာတွေကိုလောင်ပြောင်ခဲ့တယ်လို့သူ့သားရဲ့စီးပွားရေးကိစ္စတွေမှာပါဝင်ပတ်သက်တာမျိုးမရှိဘူးဆိုပြီးအချိန်ချင်းညှင်းဆုံထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုကြွအောင်တင်ပြသွားတာပါရှင်။မကြာခင်မှာတော့ကဘာတလွားခီးတွားအစီအစဉ်ကိုကြားကြရအောင်ပါ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်အဘကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကဘာတလွားခီးတော့အစီအစဉ်အလဲရောက်ပါပြီ1912ခုနှစ်ကမြောက်အတ္တလန္တိတ်သမုဒ္ဒရာရဲ့နှိမ့်မြုပ်တွားခဲ့တဲ့တိုက်တန်နစ်သင်္ဘောကြီးအကြောင်းပြပွဲကိုပြည်ထောင်နိုင်ငံပါရီမြို့တော်မှာပြသနေပါတယ်သင်္ဘောပြည့်ကြီးကနေဆဲထုတ်ထားတဲ့ပစ္စည်းတွေခေတ်သစ်နည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ကဘာကျော်သင်္ဘောကြီးတွေကိုရန်ရောက်သွားရတယ်လို့ဖြစ်မဲ့ပြပွဲကိုမဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ကဘာမှာလူသိအများဆုံးတိုက်တန်နစ်သင်္ဘောဖြတ်ကြီးရဲ့အကြောင်းပြပွဲတစ်ခုကိုပြည်ထောင်နိုင်ငံပါရီမြို့တော်ကဖာဆိုင်ပြခန်းကြီးမှာပြသနေပါဗျ။1912ခုနှစ်တုန်းကရေကင်းဆိုင်ကြီးနဲ့တိုက်မိပြီးနစ်မြုပ်သွားခဲ့တဲ့သင်္ဘောကြီးပုံစံမျိုးဖြစ်အောင်လို့ခင်းချင်းပြင်ဆင်ထားတဲ့အပြင်ဒီပညာတွေနဲ့ပါတွေ့မြင်ထိတွေ့ခံစားနိုင်အောင်လို့ပြပွဲကိုလုပ်ထားတဲ့အတွက်ပြပွဲလာကြည့်သူတွေအနေနဲ့ကိုယ်တိုင်တိုက်တန်နစ်သင်္ဘောကြီးတွေရောက်နေတယ်လို့ခံစားရမှာဖြစ်ပါတယ်။ တချို့ပြာခန်းတွေကတင်မောဘော်ကအခန်းတွေအတိုင်းကိုအရွယ်စင်တူလှုပ်ထားတဲ့အပြင်တင်မောပြည်ကြီးကနေပြက်လဲဆဲယူထားတဲ့ပစ္စည်းတွေနဲ့တွဲပြီးပြသထားတဲ့အတွက် Titanic တင်မောကြီးရဲ့ခန်းထားတဲ့အပြည့်အစင်တွေကိုကိုရိုင်းအနီးကပ်မြင်တွေ့နိုင်ကြပါတယ်။ပြာပွဲကိုလာကျေးသူတွေအနေနဲ့ Titanic တင်မောဘော်တွားရတဲ့အတွေ့အကြုံမျိုးဖြစ်အောင်လို့ဝင်ခွင့်လက်မှတ်ကအစအသေးစိတ်စဉ်းစားပြင်ဆင်ထားတာဖြစ်တယ်လို့ပြပွဲတာဝန်ရှိသူတွေကပြောပါတယ
်။ Dans l'exposition vous donne une carte d'embarquement à l'entrée, vous êtes là, vous avez votre petite carte.
ပြပွဲလာသူတိုင်းကိုအဝေးမှာတင်မောစီရင်ပေးတယ် boarding pass လက်မှတ်မျိုးတစ်ခုစီပေးပါတယ်။ကိုယ်တိုင်တင်မောစီခီးထွက်တယ်ဆိုတာမျိုးခံစားရစေအောင်ပါ။တင်မောနေတဲ့ထဲပါပြီးပျောက်ဆုံးတိတ်ဆုံးသွားသူတွေအသက်ရှင်ကျန်ရစ်သူတွေရဲ့နာမည်အားလုံးကိုပြကန်းမှာရေးသားပြသထားတဲ့အတွက်နောက်ဆုံးကြရင်ကိုယ်တိုင်အသက်ရှင်ကျန်နေသေးတယ်ဆိုတာမျိုးအတွေးပေါ်လာစေပါတယ်။တင်းမောမောပါသွားကြသူတွေနဲ့ပတ်သက်တဲ့အကြောင်းတွေအဲ့ဒီခေတ်ခါကနှီးပညာတွေအံ့ဩစရာကောင်းလောက်အောင်စွန့်စားခဲ့ကြတာတွေအားလုံးတိုက်တန်းနဲ့ရုပ်ရှင်တွေကတရုတ်ဆောင်မင်းသားဒီကပီယိုလိုမျိုးကိုယ်တိုင်ဝင်ပြီးခန်းစားကြည့်ရမှာဖြစ်ပါတယ
်။အခုပါရီမျိုးကပြပွဲမှာပြသထားတဲ့ပစ္စည်းတွေကပစ္စည်းပေါင်း260ကတိုက်တန်နစ်တင်မောပြတ်ကြီးကိုတွားလေလာရင်နဲ့သမုတ်တရာရဲ့မှပောက်ကွဲသွားခဲ့တဲ့တိုက်တန်ရေငုပ်တင်မောလေးရဲ့ပါသွားသူပေါ်နော်ရီနာရှူလေးကိုရိုင်းဆဲယူထားတဲ့ပစ္စည်းတွေဖြစ်ကြပါတယ်။ရေအောက်ပင်လဲသမုတ်တရာအကြောင်းကျွမ်းကျင်သူနာရှူလေးဟာတိုက်တန်နစ်တင်မောပြတ်ရှိတဲ့နေရာကို38ကြိမ်တိုင်တွားရောက်စူးစမ်းခဲ့ဘူးသလိုတိုက်တန်နစ်တင်မောကြီးနဲ့ပတ်သက်လို့အသေးအချာသိရှိသူဖြစ်လို့သူ့ကိုမစ္စတာတိုက်တန်နစ်လို့တော့မှတင်စားခေါ်ခဲ့ကြတာပါ1989ခုနှစ်ကနေ2010ခုနှစ်အတွင်းတိုက်တန်နစ်သင်္ဘောပြတ်အကြောင်းစူးစမ်းတဲ့ရေအောက်ခရီးစဉ်၈ခုမှ6ခုကိုသူဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်။အဲ့ဒီခရီးစဉ်တွေကနေပစ္စည်းပေါင်း 9,000 ထက်မနည်းကိုဆယ်ယူနိုင်ခဲ့ကြပါတယ်။အခုပါရီမြို့တော်မှာ2023ဇူလိုင်18ရက်နေ့ကနေစက်တင်ဘာ10ရက်နေ့အထိပြသတဲ့ပြပွဲကြီးအတွက်လည်းသူအများကြီးပံ့ပိုးကူညီခဲ့တာဖြစ်ပါတယ်။တိုက်တန်နစ်သင်္ဘောပေါ်ကခရီးတဲ့200ကျော်နဲ့ဆက်ဆက်နေတဲ့ပစ္စည်းတွေကိုကိုယ်တိုင်မြင်တွေ့ပြီးသူတို့ရဲ့အကြောင်းကိုပုံမသိရှိသဘောပေါက်နိုင်ကြပါတယ်။အဲ့လိုခီးတွေတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုပြန်လဲရှာတွေ့တူးဖော်နိုင်အောင်စူးစမ်းခဲ့ကြတဲ့အကြောင်းတွေကိုပါဒီပြပွဲမှာပြသထားပါတယ်။တင်မောကြီးတိုက်မိခဲ့တဲ့မျောနေတဲ့ရေခဲဆိုင်ကြီးကအစားကင်ကြီးရဲ့အေးခဲတဲ့ခံစားမှုမျိုးရအောင်လို့လှုပ်ထားပေးတာပါ။
C'est tout le mystère qu'il y a autour, tout ce qu'on sait pas et qu'on essaie d'imaginer, la souffrance aussi qu'ils ont pu ressentir.
ဒီ emoji နဲ့ပတ်သက်တဲ့အားလုံးကတိတ်ပဲဟေးလိဆက်ပါတယ်။ကျမတို့မသိရသေးတာတွေစိတ်ထဲပုံဖော်ကြည့်မိတာတွေအားလုံးလျှို့ဝှက်စမ်းကြံမှုတွေနဲ့ပြည့်နေပါတယ်။သူတို့ဘယ်လိုခံစားကြရမလဲဆိုတာကအစပါ။အဲ့ဒါတွေအားလုံးကျမတိတ်ကိုသိခြင်းစိတ်ဝင်စားတာပါ။ပထမတန်းစားလက်မှတ်နဲ့လိုက်စီးတဲ့ခရီးသည်တွေနဲ့တတိယတန်းကလိုက်စီးတဲ့ခရီးသည်တွေဘသူပိုဆုံးရှုံးမှုများလဲဆိုတာမျိုးကနေပထမတန်းစားခီးတဲ့တွေဝစ်စားခဲ့ကြတဲ့လှပတဲ့ဝစ်စုံတွေသူတို့သုံးတဲ့အကောင်းစားပကံခွက်ရောက်တွေတတိယတန်းစားလက်မှတ်နဲ့စီးတဲ့သူတွေနဲ့ရောဘလောက်ကွာခြားခဲ့တယ်လဲဆိုတဲ့အားလုံးကိုကျမစိတ်ဝင်စားပါတယ
်။1912ခုနှစ်ဧပြီလ10ရက်နေ့တုန်းကခမ်းမန်းခြေခီးတဲ့နဲ့သင်္ဘောအမှုရန်2200ကျော်ပါသွားတဲ့တိုက်တန်နစ်သင်္ဘောကြီးဗြိတိန်နိုင်ငံ Southampton စိတ်ကန်းကနေအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုထွက်ခွာသွားခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာမှာအကောင်းဆုံးဇိမ်ခံသင်္ဘောကြီးဖြစ်တဲ့တိုက်တန်နစ်ပေါ်မှာချွေဝချမ်းသာတဲ့လူချမ်းသာတွေပါသွားသလိုအမေရိကန်မှာရွှေပြောင်းအခြေချနေထိုင်ဖို့တတိယတန်းစားလက်မှတ်နဲ့လိုက်သွားကြတဲ့ခီးတဲ့တွေကလည်းထက်ဝက်လောက်ပါသွားတာပါ။ခီးစဉ်စားပြီး၄ရက်မြောက်ဖြစ်တဲ့ဧပြီလ14ရက်နေ့ညနေချိန်မှာပင်လယ်ထဲမျောနေတဲ့ရေခဲဆိုင်ကြီးကိုတိုက်တန်နစ်သင်္ဘောကြီးတိုက်မိခဲ့ပြီးနိုင်ပိုင်းအကြာဧပြီလ15ရက်နေ့အစောပိုင်းမှာနင်းမြုပ်ခဲ့တဲ့အတွက်ခီးတယ်နဲ့သင်္ဘောအမှုရန်1500ကျော်တေဆုံးခဲ့ကြပါတယ်။တတိယတန်းစားလက်မှတ်နဲ့လိုက်သွားတဲ့ခီးတယ်900ကျော်မှာ150ကျော်ပဲအသက်ရှင်ခဲ့ပါတယ်။အခုဆိုရင်တိုက်တန်နစ်နှစ်ခဲတာနှစ်ပေါင်း110ကျော်ခဲ့ပြီမဲ့ဒီသင်္ဘောကြီးနဲ့ပတ်သက်တဲ့အကြောင်းတွေကိုစိတ်ဝင်စားသူတွေဒီနေ့အထိအများအပြားရှိနေကြပါတယ်။Director James Cameron ရိုက်ကူးတဲ့ Titanic ရုပ်ရှင်ကြောင့်လဲဒီသင်္ဘောကြီးအကြောင်းပိုပြီးသိကျင်သူတွေမနည်းပါဘူ
း Mais écoutez il y a 10 ans 2013 j'avais assisté
Titanic သင်္ဘောနဲ့ပတ်သက်တဲ့ပထမပြပွဲကိုလွန်ခဲ့တဲ့10နှစ် 2013 ခုနှစ်မှာကြီးခဲ့ဘူးကတည်းကတိတ်ကိုစိတ်ဝင်စားခဲ့ပါတယ် Titanic ရုပ်ရှင်ကို1998မှာကြည့်ပြီးတဲ့နောက်ပိုင်းမှာတော့ဒီသင်္ဘောကြီးနဲ့ပတ်သက်တဲ့စာအုပ်တွေကိုအင်္ဂလိပ်လိုရေးထားတာတွေရောပြင်းထန်လို့ရေးထားတာတွေရောအများကြီးဝက်ဖက်ဖြစ်ပါတယ်။အမြဲစိတ်ဝင်စားပါတယ်။တိုက်တန်ရေငုပ်သင်္ဘောငယ်ပျောက်သွားတဲ့သတင်းတွေထွက်လာတော့သိကျင်စိတ်တွေတစ်ခါပြန်ပေါ်လာခဲ့တာပါ။
တိုက်တန်နစ်သင်္ဘောကြီးနင်းမြုပ်ခဲ့ပြီးနှစ်ပေါင်း80ကျော်ကြာမှသမုဒ္ဒရာကျမ်းပြန်အောက်မှာနှစ်ပိုင်းပြတ်နေတဲ့သင်္ဘောပြတ်ကြီးနဲ့ပ ပြန့်ကျဲနေတဲ့သမော့ပြက်ထဲကပစ္စည်းတွေရှာဖွေတွေ့ခဲ့ကြတာဖြစ်ပါတယ
်။ The whole Titanic area around there is just mud and here is this big thing on the bottom of the
Titanic. တိုင်တန်နဲ့တင်မော်ကြီးနေတဲ့နေရာပတ်လည်မှာရှုံတွေပဲရှိပါတယ်။သမော့တွေကကြမ်းပြင်အောင်နင်းမြုပ်နေတဲ့တင်မော်ကြီးမှာတန်တာကောင်တွေရေမြုပ်လိုပင်လယ်သရဝါတွေလိုရေနေသက်ရှိတွေကပ်ပြီးတော့ရှင်သန်နေကြပါလေ။ငါးတွေခုံမာကောင်တွေကနန်းတွေကလည်းတင်မော့ပြက်ကြီးထဲမှာမိခိုနေထိုင်နေကြပါလေ။အပင်တွေတတ္တဝါတွေရှင်သန်နေထိုင်နေကြတဲ့ဂရဟစနစ်ကြီးဖြစ်နေပါလေ။လူသက်ပေါင်းများစွာဆုံးရှုံးခဲ့လို့ကြေကွဲဝန်းနေစရာဖြစ်တဲ့နေရာမှာတခြားသက်ရှိတွေရှင်သန်နေထိုင်နေကြတာကစန့်ကျင်ဘက်လိုဖြစ်နေတာပါ။အဲ့ဒါကတိုက်တန်နစ်ရဲ့ထူးခြားမှုပါ။တင်မော့တွေကကျမ်းပြင်မှာတင်မော့ပြက်ကြီးဒီတိုင်းရှိနေတာတော့မဟုတ်ပါဘူး။
တင်မော့ပေါ်ပါသွားသူ2200ကျော်မှာ900ကျော်ပဲအသက်ရှင်ကယ်ဆယ်နိုင်ခဲ့တဲ့ Titanic တင်မော့နင်းမြုပ်မှုနဲ့ပတ်သက်လို့သိကျင်သူတွေစူးစမ်းနေကြသူတွေကတော့ဆက်လက်စူးစမ်းလေ့လာနေကြဆဲဖြစ်ပါတယ်။အခုပြင်သစ်နိုင်ငံပါရီမြို့တော်မှာပြသနေတဲ့ Titanic ပြပွဲမှာတော့ဒီတင်မော့ကြီးမနစ်ခင်တင်မော့စီးသူတွေဘလို့ပုံစံမျိုးနဲ့လိုက်ပါစီးခဲ့ကြသလဲဘလို့အတွေ့အကြုံတွေရခဲ့ကြသလဲဆိုတာကိုကိုယ်တိုင်ခန်းစားသိရှိနိုင်အောင်လို့လုပ်ပေးထားပါတယ်ရှင်။ကျွန်မစူမြတ်မောမှာ
မဆုမြတ်မွန်တင်ဆက်နေတဲ့ကမ္ဘာတလောခီးတော့အစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရတာပါရှင်။အခုလိုကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရှင်ဖွင့်လာရေးရေးသားပေးဖို့ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးဖို့နိုင်ပါတယ်။တောသားရှင်တွေရေးပို့လာမယ့်စာတွေကိုစောင့်မျှော်နေပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုသားညုံဦးပြောပြပေးပါအောင်။
ဖဆီထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်စွန်းစုကြည်ကိုစစ်ကောင်စီကနှစ်အနည်းငယ်လူငင်းတက်တာခွင့်ပြီးလိုက်တာကြောင့်လည်းတော့မြန်မာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုပြောင်းလဲလာစရာမရှိဘဲနဲ့ဒေါ်စွန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖဆီခံရသူအားလုံးကိုအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုရဲဆိုပြီးတော့အမေရိကန်ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်။စစ်ကောင်စီအနေနဲ့ကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာကူညီမှုတွေကိုခွင့်ပြုဖို့နိုင်ငံခံစားရသူတွေအတွက်တရားမျှတမှုတွေရှာဖွေဖို့ငြိမ်းချမ်းပြီးတော့တရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ဆက်တိုက်တွန်းမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။စစ်ကောင်စီကဒေါ်ဆန်းစုကြည်ပေါ်ဆွဆွဲပစ်ဒဏ်ချမှတ်ထားတဲ့အမှု16မှုတွေကငါးမှုအတွက်ပစ်ဒဏ်တွေကိုလူငင်းသက်သာခွင့်ပေးခဲ့ပြီးတော့သမရဦးဝင်းမြင့်ပေါ်ဆွဆွဲထားတဲ့အမှု၈မှုတွေက၂မှုကိုပြစ်ဒဏ်လူငင်းခွင့်ပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်အမှုပေါင်း16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်တာကနေပြီးတော့6နှစ်လျှော့ပေါ်ပေးလိုက်တာမလို့ထောင်ဒဏ်28နှစ်သူဆက်ပြီးတော့ကြားခံအောင်မှာဖြစ်ပါတယ်။အခုလဩဂတ်လအတွက်ကုလသမဂ္ဂလူညွှန်းကောင်စီရဲ့ဥက္ကဋ္ဌတာဝန်ကိုအမေရိကန်နိုင်ငံကဆောင်းမှာဖြစ်ပြီးတော့ဒီကလအတွက်မှာတော့မြန်မာနိုင်ငံကရူဝင်ဂျာအရေးနဲ့လူခွင့်ရေးအခြေအနေတွေအကြောင်းအပါအဝင်နိုင်ငံတကာရဲ့လူခွင့်ချိုးဖောက်မှုတွေကိုလေးပြီးတော့ဆောင်းရသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးကအင်္ဂါနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ရူဝင်ဂျာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းကျေးဇူးတင်ကြောင်းပြောဆိုပြီးတော့ဘင်္ဂလားဒေ့ရှ်တောင်ရှိသူတွေနဲ့လက်တွဲပြီးတော့ Ranger ရဲ့လူအပ်ချက်တွေကိုဖြစ်စည်းကူညီမယ်လို့ဆိုပါတယ်။လက်ရှိမှာလည်း American ပြည်တော်စုဟာ Ranger တွေအတွက်အဓိကကူညီပေးနေတဲ့နိုင်ငံဖြစ်ပြီးတော့တခြားလူရှင်နိုင်ငံတွေကိုလည်း Ranger တွေအတွက်ကူညီတွေပို့ပေးကြဖို့တာမတ်ကြီးကတောင်းဆိုသွားခဲ့ပါတယ်။ Ukraine နိုင်ငံရဲ့ drone တစ်စင်းဟာ Russia နိုင်ငံ Moscow က21ထက်အဆောင်တစ်ခုကိုထိမှန်ခဲ့ပြီးတော့ Russia မြို့တော် Moscow စင်ကြေဘုံမှာတော့ Ukraine drone နှစ်စင်းကို Russia လေကြောင်းကာကွယ်ရေးကဖျက်ချနိုင်ခဲ့တယ်လို့ Russia တောင်ရှိသူတွေကပြောပါတယ်။မော်စကိုမြို့မှာ drone ထိမှန်တဲ့အဆောင်ဟာပြီးခဲ့တဲ့တနင်္လာနေ့နေ့တုန်းက Ukraine drone တိုက်ခိုက်ခံရတဲ့နေရာပဲဖြစ်တယ်လို့မော်စကိုမြို့တော်ဝင်က Telegram လူမှုကွန်ရက်မှာရေးပါတယ်။အခုဒီအင်္ဂါနေ့တိုက်ခိုက်ခံမှုမှာတော့ထိခိုက်မှုရှိမရှိခဲ့ပါဘူး။တရုတ်နိုင်ငံကြားရေးဝန်ကြီးအသစ်ဝမ်ယီကို American ပြည်ထောင်စုကလည်းလေပတ်ဖို့တရားဝင်ဖိတ်ကြားထားတယ်လို့ American နိုင်ငံကြားရေးဌာနပြောခွင့်ရသူ Miller ကပြောပါတယ်။တရုတ်နိုင်ငံဟာသူ့မတိုင်ခင်အရင်ဝန်ကြီးကိုရုတ်တရက်ဖိတ်ရှားခဲ့ပြီးတော့ရခိုင်တနမန်ဟောင်းဖြစ်သူဝမ်ယီကိုပဲပြီးခဲ့တဲ့သတင်းပတ်ကနေပြီးတော့ခန့်ခဲ့တာပါ။ရခိုင်နိုင်ငံတိုင်းဝန်ကြီးချင်းကန်းဟာလပိုင်းလောက်တာဝန်ယူပြီးတော့တလကျော်လောက်လူမြင်ကွင်းကပျောက်ခဲ့ပါလေ။သူ့ကိုကျမ်းမာရေးကြောင့်တာဝန်ကဖယ်ရှားတာလို့ပဲတရုတ်နိုင်ငံကြီးဌာနကထုတ်ပြန်ပါလေ။အမေရိကန်ပြည်တော်စုရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးနဲ့တရုတ်နိုင်ငံကြီးဌာနရဲ့တာဝန်ရှိသူတူတို့အမေရိကန်ပြည်တော်စုနိုင်ငံကြီးဌာနမှာတင်လာတဲ့တွေ့ဆုံမှုအတွင်းအမေရိကန်ဘက်ကခုလိုတရုတ်နိုင်ငံကြီးဝန်ကြီးကိုဖိတ်ကြားခဲ့တာဖြစ်ပါလေခင်ဗျာ။
တဲ့ရင်အချင်းချက်ကိုကိုသားညုံကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကမှတင်ကြီးထိုက်ဖြစ်ပြီးတော့အတန်ဖန်အင်ဂျီယာနယ်တွေကတော့ Nick Ivanov နဲ့ Charles Mock တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်တွေကို line တို့မီတာ25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တော်အရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမလန်းလာပါThank you.
This program has come to you from the Voice of America, Washington.